to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စု Washington DC ကနေ2016 August 26ရက်တောက်ကြနေမနက်ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင
်မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါပါတူရကီဘက်ကနေဆက်ကျော်ဖြတ်ပြီးတိုက်ခိုက်လာခဲ့တဲ့နောက်မှာဆီးရီးယားမှာကတ်စ်တွေဟာသူတို့ရဲ့အခြေစိုက်စခန်းတွေကနေဆုတ်ခွာပေးနေပါတယ်။တူရကီနဲ့မြန်မာနိုင်ငံမှာဗိုလ်တပူးတွေကအားပြင်းငင်းနဲ့လှုပ်ခတ်ခဲ့ပြီးတဲ့နောက်မှာကြက်သက်ပရင်းတွေမှာလည်းနောက်ဆက်တွဲငလင်းတွေထပ်ပြီးလှုပ်ခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ဟာလာမယ့်အင်္ဂါနေ့မှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးသွားတဲ့ရှင်တွေနားဆင်ကြရမှာကဗိုလ်တပူးတွေကငလင်းကြီးနောက်ပိုင်းနောက်ဆက်တွဲငလင်းငယ်တွေလောက်ခတ်နေတဲ့အတွက်တာဝန်ရှိသူတွေကသတိပေးနေကြပါတယ်
။ပကံညောင်းနမူနာပြိမဲ့ဆိုရင်ဇီဒီပထိုးတွေဖြစ်နေတယ်။အဲ့နေရာဒီမှာစာနာတွေပို့တူတူတွဲလောင်ကျန်နေတဲ့ဟာမျိုးတွေပတ်ဝန်းကျင်မှာဝင်ထွက်သွားလာမယ်ဆိုရင်တော့ after show လုပ်တဲ့အချိန်နဲ့တွားကြိုက်မယ်ဆိုတော့အန္တရာယ်များတာ
။အခုလိုပြောကြားချက်တွေကိုကြားဖို့ရှိပါတယ်။ဒီနောက်မှာတော့ငလင်းကြောက်ပျက်စီးသွားတဲ့ရှေးဟောင်းဇီဒီပထိုးတွေရဲ့လက်ရာတွေမပြောင်ပြောင်အောင်ဆိုရကဘယ်လိုလှုပ်ဆောင်သွားမှာပါလဲ။တခါကော်ဖီအန်နဲ့ဥဆောင်မဲ့ရခိုင်ကြံပေးကော်မရှင်ဖွဲ့စည်းမှုပေါ်အမြင်မျိုးမျိုးထွက်ပေါ်နေတာနဲ့မြန်မာနိုင်ငံမှာငြိမ်းစုစီဥပဒေနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ကဘယ်လိုဆုံးဖြတ်ခဲ့တယ်လဲဆိုတာတွေအပါအဝင်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့အာရှနိုင်ငံတချို့ကိုတွားရောက်မဲ့အဓိကယူရချက်ကိုလည်းအခုမနက်မှပြောပြသွားဖို့ရှိပါတယ်။ဒါတွေကိုမပြောခင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်ကကြေညာပေးပါမယ်ရှင
်။တူရကီစစ်တပ်နဲ့မဟာမိတ်တွေနဲ့ဆက်ချော်ဖြတ်ပြီးတိုက်ခိုက်မှုတွေစတင်လာခဲ့ပြီးတဲ့နောက်တနည်းမှာပဲအမေရိကန်နဲ့ကူညီပေးနေတဲ့ဆီးရီးယားကကတ်စ်တိုက်ခိုက်ရေးသမားတွေကသူတို့ရဲ့အခြေစိုက်စခန်းတွေဖြစ်တဲ့ Euphrates မြစ်ရှေ့ပိုင်းကနေဆုတ်ခွာပေးနေတယ်လို့ပြောပါတယ်ကတ်စ်တပုံတွေကိုအမေရိကန်တွေကဆီးရီးယားစစ်ပွဲမှာအဓိကမဟာမိတ်လို့မြင်တယ်လို့တူရကီတွေကလည်းသူတို့ကိုတူရကီကကတ်စ်ခွဲထွက်ရေးသမားတွေနဲ့မဟာမိတ်လို့သတ်မှတ်ထားတာမို့ကတ်စ်တွေကအမေရိကန်နဲ့တူရကီတို့ကြားတင်းမာစေတဲ့အကြောင်းတစ်ခုဖြစ်နေတာပါအမေရိကန်ဥဆောင်တဲ့မဟာမိတ်ဖွဲ့ပြောခွင့်ရကတော့ကတ်စ်တွေဟာရက်ကာအမှန်တကယ်လွတ်မြောက်ရေးအတွက်ပြင်ဆင်မှုအရှိတ်ဘက်ကိုရွှေ့ပြောင်းခဲ့တာလို့ဆိုပါတယ်။ဒါပေမဲ့လည်းတူရကီကအခုလိုထိုးစစ်တွေမစင်ခင်မှာဆုတ်ခွာဖို့တောင်းဆိုခဲ့တာမို့ဒီကတ်စ်တပ်ဖွဲ့တွေအားလုံးဆုတ်ခွာတာလားဆိုတာကိုတော်တော်တက်တက်ကွက်ကွက်မသိရသေးပါဘူး။ဆီးရီးယားခြေဆိုင်လူခွင့်ရေးစောင့်ကြည့်အဖွဲ့အကြီးအကဲကတော့ကတ်စ်တိုက်ခိုက်ရေးသမားတွေဟာ Euphrates မြစ်အနောက်ဘက်မှာဂုတိတိုက်ခိုက်နေဆဲဖြစ်ပြီးတချို့နေရာတွေမှာတော့တိမ့်ထားနိုင်ပြီလို့ပြောပါတယ်။တူရကီနိုင်ငံသားရေးဝန်ကြီးကတော့ American နိုင်ငံသားရေးဝန်ကြီး John Kerry နဲ့ကြက်သပရီအစောပိုင်းတယ်လီဖုန်းစကားပြောခဲ့ပြီးဆီးရီးယားကတ်စ်တပ်ဖွဲ့တွေဆုတ်ခွာပေးမယ်လို့ပြောခဲ့ကြောင်းပြောပါတယ်။ဒုသမရ Joe Biden ကလည်းတကယ်လို့သာသူတို့ Euphrates ကိုဖျက်ပြီးပြန်ဆုတ်မပေးဘူးဆိုရင်သူတို့က American ရဲ့အကူအညီရမှာမဟုတ်ဘူးလို့တူရကီခေါင်းဆောင်တွေကဒီသတင်းတက်ပတ်တယ်မှာပဲပြောပါတယ်။ဝင်ကြီးကယ်ရီယာဆီးရီးယားနိုင်ငံတဲ့က American စစ်စင်နဲ့ပတ်သက်ပြီး Sorry မင်းသားမိုဟာမက်ဘင်ဆယ်မန်အပြင်ဘာရင်းနဲ့ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ကောင်စီတန်တမန်တွေနဲ့ဆွေးနွေးဖို့အတွက် Sorry Arabia နိုင်ငံမှာကြက်သပရင်းတွေကရောက်ရှိနေတာဖြစ်ပါတယ
် Afghanistan နိုင်ငံကဘူးမြို့က American တပ်ကတော်မှာကြက်သပရင်းတွေနဲ့ဖိုင်းကတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးပေါမောက်ခတူအပောင်ဝင်ចောင်းသား9ဦးလုံခြုံရေးအဆောက်2ဦးနဲ့ Afghan အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေး NDS တပ်ဖွဲ့ဝင်3ဦးစုစုပေါင်း73ဦးသေဆုံးသွားပါတယ်တီးဆုံးကြောင်းသား9ဦးရဲ့တဦးဖြစ်တဲ့ဆမီဆာဝါရီကတော့သူ့အနေနဲ့အမေရိကန်တက္ကသိုလ်မှာစတင်ပညာသင်ကြားနေပြီဖြစ်ကြောင်းသူ့အနေနဲ့ကောင်းမွန်တဲ့လှပတဲ့အနာဂတ်ကိုမျှော်လင့်နေကြောင်းသူ့ရဲ့ Facebook မှာရေးသားခဲ့ပါတယ်။တိုက်ခိုက်မှုတွေဟာကျောင်းဝင်းထဲဝင်လာပြီးကျောင်းသားတွေကိုတတ်နိုင်သမျှပစ်တက်ဖို့ကြိုးစားခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်သွားမဲ့အကြောင်းအာဖဂန်သမ္မတဂန်ဒီကကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်လိုက်ပြီးဒါဟာပါကစ္စတန်ဘက်ကလာတဲ့တိုက်ခိုက်မှုအဖြစ်NDS တပ်ဖွဲ့ကသုံးသပ်ပါတယ်ဒီတိုက်ခိုက်မှုဟာပြီးခဲ့တဲ့လတွေတည်းကကပူးမြို့မှာတိုက်ခိုက်စစ်တိုက်စသလိုဖြစ်ပွားခဲ့တဲ့သွေးထွက်တန်ယူမှုတွေကတခုဖြစ်ပါတယ်ပြီးခဲ့တဲ့လကလည်းရှီယာဟာဇရာဒူအတိုင်းဝိုင်းရဲ့ဆန္ဒပြပွဲတိုက်ခိုက်မှုအတွင်းလူ80သေဆုံးခဲ့ပြီးဒီတိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာလို့ IS အဖွဲ့ကပြောပါတယ်
ဗိုလ်တပူးနေကအားပြင်းငလင်းတန်းခံခဲ့ရတဲ့အီတလီနိုင်ငံအလဲပိုင်းအမ်မန်ထရစ်မြို့ကလေးမှာဂျက် ကျတဲ့ပရင်းနေမှာလည်းပြင်းရ 4.3 ရှိတဲ့နောက်ဆက်တွဲငလင်းထက်လှုပ်ခဲ့ပါတယ်ဒီနောက်ဆက်တွဲငလင်းကြောင့်အဆောက်အဦတွေပုံမပြည့်စီခဲ့ပြီးမိခိုးလုံးတွေပါထွက်လာခဲ့တာမို့တစ်မျိုးလုံးကိုတုံလုံး6ချားစေခဲ့ပါတယ်ဗုဒ္ဓူးနေလှုပ်ခဲ့တဲ့ပြင်းရ 6.2 ငလင်းတန်းကြောင့်တည်ဆုံးသူဆင်းကိုအရက်ဖက်ကာကွယ်အရာရှိတွေကစုစုပေါင်း242ဦးရှိကြောင်းအစ်စ်ထုတ်ပြန်လိုက်ပါတယ်ငလင်းတန်းဆုံးဝါးဆုံးခံရပြီးအကြီးကျယ်ပျက်စီးသွားတဲ့မြို့၃မြို့ဖြစ်တဲ့ Amantris မှာ184ယောက်အကွီတာမှာ46ယောက်နဲ့အကူမိုလီမှာ17ယောက်တည်ဆုံးခဲ့ပြီးရာပေါင်းများစွာဒဏ်ရာရခဲ့တယ်လို့စေကုတမှုတွေလည်းခံယူနေကြပါတယ်။အခုရှားဖွေကယ်ဆယ်ရေးတွေဆက်ပြီးလုပ်နေတာမို့တည်ဆုံးသူအရေးအတွက်ဟာဂုဏ်ရများလာနိုင်တယ်လို့လည်းအာနာဘန်တွေကပြောပါတယ်။ဂုဏ်တော်အပြည့်စည်ပုံတွေနဲ့ပိတ်မိနေသူ215ယောက်လောက်ကိုဆွဲထုတ်ကယ်တင်နိုင်ခဲ့ပါတယ်။ကယ်ဆယ်ရေးသမားတွေကအနှံ့ခံခွေးတွေအကူအညီနဲ့အသက်ရှင်ချမ်းရစ်သူရှိလို့ရှိညာအပြည့်စည်ပုံတွေအောက်မှာတူဖို့ရှားဖွေတာပါ။ဒီဒေသနဲ့ကယ်ဆယ်ကူညီအတွက်လှုပ်ဆောင်နေသူ9400လောက်ရှိပြီးရဲစစ်သားမိသားနဲ့အတူထပ်ဝက်လောက်ကလှူအားပေးတွေဖြစ်ပါလေ။အခုချိန်ထိနောက်ဆက်တွဲငလင်းပေါင်း900လောက်လှုပ်ခဲ့ကြောင်းနဲ့ငလင်းရံဝင်းဖြစ်တဲ့အပနင်းတောင်တန်းတစ်လျှောက်အနီးကစောင့်ကြည့်နေတယ်လို့အီတလီဘူမိရူပနဲ့မိတောင်ဆိုင်ရာအမျိုးသားသိပ္ပံကပြောပါတယ
်။လာရူပဲမြန်မာနိုင်ငံအလေပိုင်း6မြို့အနောက်ဘက်16မိုင်လောက်အကွာကိုဗဟုပြုပြီးဗုဒ္ဓနေ့ညနေ9:00ကျော်ကပြင်းအား 6.8 ငလင်းလှုပ်သွားခဲ့တာကြောင့်ကျားသာပရင်းနေ့ည7:00မထိုးခင်မှာပဲတပိတ်ချင်းအရှိတောင်ဘက်10မိုင်လောက်အကွာမှာပြင်းအား4အဆင့်ရှိတဲ့ငလင်းငယ်တစ်ခုထပ်ပြီးလှုပ်ခဲ့ပါတယ်။အားပြင်းငလင်းတစ်ခုရဲ့နောက်ကွယ်နောက်ဖက်မှာဒီနောက်ဆက်တွဲငလင်းတွေလှုပ်လေရှိတာကြောင့်အခုလိုလှုပ်ခတ်ခဲ့တာဖြစ်ပါတယ်။ငလင်းတန်ကြောင့်ပျက်စီးဆုံးရှုံးမှုတွေကိုလိုက်လံကြည့်ရှုဖို့နိုင်ငံတော်သမ္မတဦးထင်ကျော်ဟာပြည်ထောင်စုဝန်ကြီးတချို့နဲ့အတူပုဂံမျိုးကိုမနေ့ကတွားရောက်ခဲ့ပါတယ်။တမိုင်းဝင်ဒီနေရာကပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂဂျပန်နဲ့တရုတ်နိုင်ငံတို့ကအကူအညီတွေပေးမယ်လို့ကမ်းလှမ်းထားပြီးပြန်လည်ပြင်ဆင်ရေးလုပ်ငန်းတွေအချိန်ကြာမြင့်ပြီးအခက်အခဲတွေတွေ့ရလိမ့်မယ်လို့သမ္မတကပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကလည်းငလျင်လာကြောက်ပျက်စီးခဲ့တဲ့ပကံရှိဟောင်းညင်ကြီးမှုနယ်မြေကဖျားစီတီ189စုကိုအလင်းစလုံးမပြုတ်ပင်ပဲ UNESCO ရဲ့နှီးပညာအကူအညီနဲ့ဆောင်ရွက်ဖို့ပြောကြားကြောင်းသမ္မတဝန်ကြီးဌာနသမ္မတရုံးဝန်ကြီးဌာနရဲ့ပြောခွင့်ရဦးစော်ထေးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလှုပ်ခတ်ခဲ့တဲ့ဒီငလျင်ကြောက်လူ3ဦးအ ਨੇ ဆုံးတည်ဆုံးပြီးရှီဟောင်းဖျားစီတီတွေပါဝင်အဆောက်အဦတချို့ပျက်စီးခဲ့ပါတယ်။2012ခုနှစ်နိုဝင်ဘာလတုန်းကပြင်းအား 6.8 ရှိတဲ့ငလျင်ကြောက်မြန်မာနိုင်ငံမှာလူ40တည်ဆုံးခဲ့ရပါတယ
်။ VOA မြန်မာနိုင်ငံမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ယူဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်။ VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon ဟာဒီကနေ့စနေနေ့မှာအာရှခီးစင်ကိုစတင်မှာဖြစ်ပြီးဩဂုတ်လ30အင်ကာနေ့ညနေမှာတော့မြန်မာနိုင်ငံကိုလာရောက်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကပြောပါတယ်။
In the evening of that day, the Secretary General will travel to Myanmar, where he will meet with Don Aung San Suu Kyi, State Counselor and Foreign Minister, and hold a joint
press conference. I think that's what I'm talking about. I'm talking about the Secretary General. I'm talking about the Secretary General. I'm talking about the Secretary General. I'm talking about Don Aung San Suu Kyi. I'm talking about the Secretary General.ဘူတွဲတရင်စာရှင်းလင်းပွဲကျင်းပဖို့ရှိပါတယ်လို့ပြောသွားတာပါဒီနောက်မှာဩဂုတ်လ30ရက်နေ့မှာကျင်းပမယ့်27ရာစုပင်လုံးငင်းချဲညီလာခံကိုလည်းတက်အောင်မှာဖြစ်ပါတယ်ဒီခီးစဉ်အတွင်းမှုချုပ်ဟာသမရဦးထင်ကျော်နဲ့ရောမြန်မာတပ်မတော်စစ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတွေ့ဆုံမှာဖြစ်တဲ့အပြင်တခြားနိုင်ငံရေးပါတီနဲ့လူမှုလူအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်မစ္စတာဘန်အခုလိုနေပြည်တော်မှာရှိနေစမှာဘာသာပေါင်းစုံခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်ဌာနေကိုယ်စားလှယ်ရုံးကစီစဉ်ထားကြောင်းလည်းသိရပါတယ်အတွင်းရမှုချုပ်ကသူ့ရဲ့အာရှခီးစဉ်ကိုစင်ကာပူနဲ့စတင်မှာဖြစ်ပြီးစင်ကာပူမှာဝန်ကြီးချုပ်လီဆန်လွန်းနဲ့တွေ့ဆုံမှာဖြစ်ပါတယ်။အင်္ဂါနေ့မှာတော့စင်ကာပူအမျိုးသားတက္ကသိုလ်ဂုံဒူးဆောင်ပါရဂူဘွဲ့ချင်းမြနာကိုလက်ခံမှာဖြစ်ပြီးစင်ကာပူစီမံခန့်ခွဲရေးတက္ကသိုလ်ကျောင်းသားတွေကိုဟိုရီဟွာခေါင်းဆောင်မှုအကြောင်းကိုဟောပြောမှာဖြစ်ပါတယ်။စင်ကာပူကလည်းမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပြီးဗော်တဖူးနေညနေမှာတော့တီရီလင်ကာနိုင်ငံကိုလံဘိုမြို့တော်ကိုဆက်ပြီးသွားမှာဖြစ်ပါတယ်။တီရီလင်ကာမှာသမရဝန်ကြီးချုပ်ပြန်လွှတ်တော်အမတ်တွေနဲ့အစိုးရအဖွဲ့ဝင်တွေကိုတွေ့ဆုံဖို့ရှိပါတယ်။စက်တင်ဘာလ3ရက်နေ့မှာတရုတ်နိုင်ငံဂျန်ဆူးမှာကျင်းပမယ့် G20 ညီလာခံကိုတက်ရောက်ဖို့ရှိပြီးအဲဒီကမှတဆင့်လာအိုစ်နိုင်ငံမှတွားရောက်ပြီးစက်တင်ဘာ9ရက်မှာကျင်းပမယ့်7ချိန်မြောက်အာဆီယံကုလသမဂ္ဂထိပ်သီးညီလာခံနဲ့နောက်တစ်နေ့ကျင်းပမယ့်17ချိန်မြောက်အရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်မှာဖြစ်ပါတယ် ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ဟာမြန်မာနိုင်ငံကို2008ခုနှစ်မေလနာဂစ်မုန်တိုင်းဝင်ပြီးအရေးပေါ်လာရောက်ခဲ့တယ်လို့2009ခုနှစ်ဇူလိုင်လကတစ်ကြိမ်2012ခုနှစ်ဧပြီလမှာတစ်ကြိမ်2014ခုနှစ်နိုဝင်ဘာအာဆီယံထိပ်သီးအစည်းအဝေးတက်ရောက်ရင်တစ်ကြိမ်မြန်မာနိုင်ငံကိုလာရောက်ခဲ့တာဖြစ်ပြီးအခုပြန်ဆမမြောက်ဖြစ်တဲ့တစ်ကြိမ်မှာတော့27ရာစုပင်လယ်ညီလာခံကိုတက်ရောက်မှာဖြစ်ပါတယ်
1990ဝန်းကျင်ကအမေရိကန်သမ္မတတွေဖြစ်တဲ့နစ်ဆင်နဲ့ဖို့တိုစီကိုတင်သွင်းရတဲ့တတိယကမ္ဘာအရေးခင်းတဲ့စီအေးကာလတွေမှာအရေးပါတဲ့ကန့်သက်အဆင့်သတ်မှတ်ထားတဲ့နိုင်ငံခြားထောင်လိုင်းရေးနေ့စဉ်အစီရင်ခံစာတွေက2500ကိုအမေရိကန်ဗဟိုထောင်လိုင်းရေး CIA ကထုတ်ပြန်လိုက်ပါတယ
်ဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကသတင်းလေးကိုကြေညာပေးခဲ့တာဖြစ်ပါရဲ့ရှင်။အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်။အရင်ဆုံးတော့ငလင်လောက်ခတ်မှုနောက်ဆုံးအခြေအနေတွေကိုကြည့်အောင်ပါ။မြန်မာနိုင်ငံအလဲပိုင်း6မြို့အနောက်ဘက်16မိုင်လောက်အကွာကိုဗဟိုပြုပြီးတော့ဗုဒ္ဓဟူးနေ့ညနေ9နာရီကျော်ကပြင်အား 6.8 ငလင်လောက်ခတ်သွားပြီးတဲ့နောက်ကြာသပတေးနေ့ည17နာရီမထိုးခင်မှာပဲတပိတ်ချင်းရှစ်တောင်ဘက်10မိုင်လောက်အကွာမှာပြင်အားအဆင့်4ရှိတဲ့ငလင်ငယ်တစ်ခုထပ်ပြီးတော့လောက်ခတ်ခဲ့ပါတယ်။အပြင်းငလင်တစ်ခုနောက်မှာနောက်ဆက်တွဲငလင်တွေလှုပ်လေရှိတာကြောင့်6ငလင်တန်ခံရတဲ့ပကံဘက်ကရှေးဟောင်းအမွေနှစ်ဇေဒီပထိုးတွေတဝိုက်တာဝန်နဲ့လှုပ်ရှားသွားလာသူတွေသတိထားကြဖို့ကိုမြန်မာနိုင်ငံငလင်ကော်မတီကသတိပေးလိုက်ပါတယ်။အပြည့်စုံကိုတော့ဒေါက်ခင်မျိုးသက်ကဆက်ပြီးပြောပြပေးပါရှင်
။ဩဂုတ်လ25ရက်မြန်မာစံတော်ချိန်ည10:48မိနစ်လောက်မှာတပိတ်ချင်းမြို့အရှိတောင်ဘက်10မိုင်လောက်အကွာကိုဗဟိုပြုပြီးပြင်းအား4ရှိတဲ့ငလင်ငယ်တစ်ခုလှုပ်ခတ်သွားတာကိုမန္တလေးမြေငလင်စခန်းကနေတိုင်းတာရရှိကြောင်းမိုးစလကသတင်းထုတ်ပြန်ပါတယ်။24ရက်နေ့ကတော့သူ့တောင်ဘက်ပိုင်း6မြို့အနောက်ဘက်16မိုင်လောက်အကွာမြေအောက်အနက်52မိုင်လောက်မှာဗဟိုပြုပြီးပြင်းအား 6.8 ငလင်လှုပ်ခဲ့တဲ့အတွက်လူ3ဦးသေဆုံးခဲ့ရတယ်လို့ငလင်ဗဟိုချက်နဲ့တိတ်ပြီးမိုးဝေးလာတဲ့ရှေးအောင်လက်ရာတွေနဲ့ပြည့်နေတဲ့ပကံမှာဖျားပထိုးရားနဲ့ချီပြီးပျက်စီးခဲ့ရပါတယ်။ဒီငလင်ဟာမြန်မာနိုင်ငံသားတွေနဲ့မဆိုင်လှတဲ့သကိုင်းပြက်ရွေထက်မြန်မာနိုင်ငံအနောက်တောင်ပိုင်းကမြေလောတူးချက်ကြီးတွေလှုပ်ရှားမှုကြောင့်အဓိကဖြစ်လာတာလို့မြန်မာနိုင်ငံငလင်ကော်မတီအတွင်းရေးမှူးဒေါက်တာမျိုးတန်ကပြောပါတယ်
။အခုလှုပ်တဲ့ငလင်နဲ့သကိုင်းပြက်ရွေနဲ့ကတော့ပိတ်ဆက်တွေမရှိဘူးပြ။ဟိုဒီငလင်ကလှုပ်တာကဟိုမြန်မာနိုင်ငံရဲ့နောက်ဖက်ပိုင်းကပေါ့။အဲ့တော့ဖြစ်နိုင်မှုများတာကတော့subduction zone ပေါ့နော်အိန္ဒိယမြေထူးချက်ကနေပြီးတော့ဘာမှမြေထူးချက်အောက်ကိုစိုက်ဝင်နေတဲ့ဖြစ်စဉ်ပေါ့ဆိုတော့အဲ့ဒီဖြစ်စဉ်ကနေပြီးတော့ဒီအောက်မှာမြေထူးချက်နှစ်ခုတွန်းထိုးထိတွေ့နေတဲ့အနာသက်မြင်းတစ်လျှောက်ကပေါ့လှုပ်တယ်လို့ကျွန်တော်တို့အဲ့လိုပြောရမှာပေါ့
ဒီ after shocks လို့ခေါ်တဲ့နောက်ဆက်တွဲငလျင်လှုပ်နိုင်ခြင်းနဲ့ပတ်သက်ပြီးပြောပြပေးပါ
ငလျင်တိုင်းငလျင်တိုင်းပေါ့တော်တော်များများကတော့ after shock တွေလာတာများတာဆိုဒီငလျင်မှာလည်း after show လာနိုင်မယ်လို့ညွှန်လဲရတာပေါ့လေ။ဒါဖြစ်လို့လေဆိုတော့ပြီးခဲ့တဲ့2016 April 13ရက်က 6.9 နဲ့လှုပ်သွားတယ်။ဒါလည်းဟိုကီလိုမီတာ140အနက်ကနေလှုပ်ပြီးတော့ဒါလည်း suggestion ဆောင်ကဖြစ်တာပဲလေ။ April ဟို13ရက်နေ့ပေါ့။ဒီကလီးဝါနဲ့ဒီမုံရွာလန်းအလေတည့်တဲ့လောက်မှာထင်ပါတယ်။တောကျင်ဆိုတဲ့နေရာလေးမှာလှုပ်သွားတာ။ဆိုတော့အဲ့ဒီငလျင်မှာတောင်မှပဲ magnitude 5နဲ့အထက် after show တွေလှုပ်ခဲ့တယ်ဆိုတော့ဒီကောင်လည်းလှုပ်ဖို့များပါတယ်။ဒီတော့လာမယ့်ဒီတလာခွဲနှစ်လအတွင်းတော့လှုပ်နိုင်ချေရှိတာပေါ့
ဘယ်လိုနေရာမျိုးတွေမှာတတိထားဖို့လိုပါလဲ
main shop ပေါ့နော် 6.8 မနေ့ကလှုပ်သွားတဲ့ငလျင်ကြောင့်ပစ္စည်းဆုံးရှုံးတဲ့နေရာတွေတော်တော်များများပေါ့ဟိုအဲ့ဒီနေရာတွေမှာဝင်ထွက်သွားလာလှုပ်ရှားမဲ့ခါမျိုးမှာတော့တတိထားရမှာပေါ့ပကံညောင်းနမူနာပြိမဲ့ဆိုရင်ဇီတိပထိုးတွေဖြစ်နေတယ်အဲ့ဒီနေရာတွေမှာစာနာတွေပေါ့တူတူတွဲလောင်ကျန်နေတဲ့ဟာမျိုးတွေပတ်ဝန်းကျင်မှာဝင်ထွက်သွားလာမယ်ဆိုရင်တော့after show လုပ်တဲ့အချိန်နဲ့တွားခိုက်မယ်ဆိုတော့အန်ရီများတာဆိုတော့အဲ့လိုမျိုးပျက်စီးလက်စားအဆောက်အဦလီပြီးမှဝင်ထွက်သွားလာမယ်ဆိုရင်တော့ဒါသတိထားရမှာပေါ့
မြန်မာနိုင်ငံငလင်ကော်မတီအတွင်းရေးမှူးဒေါက်တာမျိုးတန်ကသတိပေးထားတာပါ
ဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒါနဲ့တက်ဆက်သေးပဲဒီဩဂတ်လ24ရက်နေ့ကလှုပ်ခတ်သွားခဲ့တဲ့ငလျင်ကြောင့်မလို့ထိခိုက်ပျက်စီးခဲ့ရတဲ့ပကံရှေးဟောင်းဖျားစေရီတွေကိုပြန်လည်ပြင်ဆင်တဲ့အခါမှာအလင်းစလို့မဟုတ်ဘဲဒီတက်သည့်ပညာရှင်တွေရဲ့အကူအညီယူပြီးတော့စနစ်တကျပြန်လည်ပြုပြင်သွားဖို့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ငလျင်တန်းတင်းတဲ့နေရာတွေကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့နိုင်ငံတော်သမ္မတဦးထင်ကျော်ကလည်းပျက်စီးစေရီပထိုးတွေပြန်လည်ပြုပြင်ရမှာ17ရာစုနဲ့12ရာစုတွေကမြမာတို့ရဲ့ဒီရှေးအမွေနှစ်လက်ရာတွေမပြတ်ပြောင်းလို့ထိမ့်သိမ့်ပြုပြင်ဖို့အရေးကြီးတဲ့အကြောင်းပကံခီးစဉ်တွင်သတင်းတော့တွင်လည်းတွေ့ဆုံတဲ့အချိန်ပြောဆိုခဲ့ပါတယ်။အသေးစိတ်ကိုတော့မက်ခင်ဖြူထွေးကဆက်ပြီးပြောပြပါမယ်ရှင်
။ပုံမှန်တွေတုန်းကဒီမြမာနိုင်ငံအလဲပိုင်း6မြို့နယ်အနောက်ဘက် 15မိုင်အကွာလောက်မှာဗဟုပြုလုပ်ခဲ့တဲ့ပြင်ရ 6.8 ရှိတဲ့ငလင်ကြောင့်လူ3ဦးသေဆုံးခဲ့ရတယ်လို့ပကံဒေသကရှီအောင်စီတီပထိုးတွေရာနဲ့ချီထိခိုက်ပျက်စီးခဲ့ရတာပါဒီလိုထိခိုက်ပျက်စီးခဲ့တဲ့ရှီအောင်မွေနစ်တွေကိုပြန်လည်ပြုပြင်ရမှာရှီလက်ရာတွေပြတ်မသွားအောင်စနစ်တကျအချိန်ယူပြီးတော့ပြန်လည်ပြုပြင်ထိန်းသိမ်းမှုအရေးကြီးတယ်လို့ငလင်တန်တဲ့ပကံဒေသကိုကိုယ်တိုင်သွားရောက်ခဲ့တဲ့နိုင်ငံတော်သမ္မတဦးထင်ကျော်ကပြောပါတယ
်စနစ်တကျနဲ့မှတ်တမ်းမှတ်ရပြီးယူပြီးတကယ်ရှီအမွေအနစ်ကိုလက်ပြမပြအောင်အကောင့်ပြအောင်ကျွန်တော်တို့တတ်နိုင်နေများနည်းနည်းနည်းနည်းချင်းနဲ့နည်းနည်းနဲ့မှတ်ပြအောင်လုပ်နိုင်နေများလုပ်သွားအဲ့ဒါလေးကျွန်တော်ပြောပြရမယ
်မြန်မာနိုင်ငံအတွက်လိုအပ်တဲ့အကူအညီတွေကိုပေးဖို့ပြပနိုင်ငံတချို့ကကမ်းလှမ်းပြောဆိုလာတာတွေလည်းရှိထားတဲ့အကြောင်းသမ္မတဦးထင်ကျော်ကပြောပါတယ
် 11 12 century ကဒီလက်ရာတွေတအားကျွန်တော်တို့တတ်နိုင်ဆုံးထင်သိရပါမယ်နောက်တော့ဒီတကားလုပ်လို့ရှိတော့ကျွန်တော်တို့ပြပတို့လမ်းမှာပဲတကားတင်းရပါလေနည်းတချို့နိုင်ငံနိုင်ငံ၃နိုင်ငံမှာဂျပန်တရုတ်စသဖြင့်နိုင်ငံတွေရဲ့ကုညီမှုစိတ်ဝင်စားတဲ့နိုင်ငံတွေလည်းရှိပါတယ
်ရှီယောင်ဖျားတွေကိုပြန်လည်ပြုပြင်ရမှာအလင်းစလို့မလုပ်ပဲကမ္ဘာတဝန်းကဒီရှီယောင်မွေးနစ်တွေကိုပြုပြင်ထိန်းသိမ်းရမှာအတွေ့အကြုံရှိတဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO အဖွဲ့ရဲ့ဒီအကြံဉာဏ်တွေနဲ့ဤပညာအကူအညီတွေကိုယူပြီးတော့မှစနစ်တကျပြန်လည်ပြုပြင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းတိုက်တွန်းထားတာပါ။နောက်နောက်အခုလိုငလင်တန်တင့်တဲ့အခါမျိုးတွေမှာလည်းထိခိုက်မှုနည်းအောင်နဲ့ရှင်းမှုလက်ရလည်းမပြတ်အောင်ပြန်လည်ပြုပြင်တာတွေလုပ်သွားဖို့ဒေါက်အောင်ဆန်းစုကြည်ကညွှန်ကြားထားတဲ့အကြောင်းသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဦးအောင်ကိုကပြောပါရစေ
။နောက်မှပြုရပစ္စည်းမှုမဖြစ်ဖို့အတွက်ကိုနော်ပေးချစီမံပေးပါခုနကပေါ့သူတို့ပြန်ဒူမင်းကတော့ဟုတ်လားတန်ကူကိုခရစ်ပေါ့ reinforcement ကိုကောင်းကောင်းလုပ်ပါအပြင်ကတော့ဖြစ်ပေါ့လေခုနရှင်းမှုရှင်းလေရပုံစံမပြည့်တော့ပြန်ပြီးလုပ်ပါဆိုရဲ guideline ကိုနိုင်ငံရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒီမနေ့ကကြီးလာကတိမှာပေးပါလေ
လောလောဆယ်မှာငလင်ကြောက်ထိခိုက်ပျက်စီးမှုအတိုင်းအတာဆင်းကိုစုဆောင်းနေစေဖြစ်ပေမဲ့လည်းပုဂံဖျားတွေကတော့ထိခိုက်မှုအများဆုံးဖြစ်ခဲ့တာပါနမကြီးရှီအောင်စီတီပထိုးတွေဖြစ်တဲ့ထီလိုမင်းလိုသဗေညုဓမယံကြီးလောကနန္ဒာအာနန္ဒာနဲ့မြားစီတီဖျားတွေမှာထီတော်မြေမြေခပြီးတော့အစိတ်ပိုင်းတချို့ပြိုကျခဲ့တယ်လို့နိုင်ငံတွေလည်းအကွဲခဲ့တာပါဒီလိုထိခိုက်ပျက်စီးမှုတွေကိုပြည်တွင်းပြည်ပကရနိုင်တဲ့အကူအညီတွေအားလုံးယူပြီးတော့အချိန်ယူပြန်လည်ပြုပြင်သွားမယ်လို့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဆွန်မြင့်မောင်ကလည်းပြောပါတယ
်တကယ်ပညာရှင်တွေရဲ့အကူအညီနဲ့နိုင်ငံသားလည်းပါမယ်ပြည်တွင်းလည်းပါမယ်အားလုံးဝိုင်းလို့ပြီးတော့အချိန်ယူပြီးတော့လုပ်မယ်နော်ဘာလို့လဲဆိုတော့ကျွန်တော်တို့ကငလင်ဒေတာဖြစ်လာတဲ့ဟာဖြစ်နေပြီအဲနောက်တစ်ချိန်မှာဒါမျိုးအဖြစ်မခံနိုင်တော့ဘူ
းငလင်တန်တဲ့ဖျားစီရီပထိုးတွေပြန်လည်ပြုပြင်ဖို့အတွက် UNESCO အဖွဲ့ကလည်းဤပညာနဲ့ငွေကြေးကူညီတွေပေးမယ်လို့ပြောပါတယ်ရှီယောင်စီရီပထိုးတွေကိုပြန်ပြီးတော့ပြုပြင်တဲ့အခါရှီယောင်အမွေနဲ့ထိန်းသိမ်းရေးအမြင်နဲ့ဘာသာရေးအမြင်ကြားချိန်ထိုးဆောင်ရွက်ဖို့လိုအပ်တယ်လို့လည်းပြည်သူ့ကပညာရှင်တွေကလည်းပြောဆိုထားပါတယ်တချိန်တည်းမှာဒီမြန်မာနိုင်ငံငလင်းနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတကဆိုရင်မှုရှိတဲ့အကြောင်းနဲ့အခြေအနေကိုစောင့်ကြည့်နေပါတယ်ဆိုပြီးတော့လည်းပုံထုနေမှာသမ္မတအင်မြူရောနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတို့ကပြောကြားခဲ့တယ်လို့မြန်မာနိုင်ငံကိုအကူအညီပေးဖို့မြန်မာအစိုးရနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဟယ်လရီကလင်တန်နဲ့ရီပက်ဘလီကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်တို့ကလည်းမြန်မာနိုင်ငံကငလင်တန်တင့်ပြည်သူတွေအတွက်စိတ်မကောင်းဖြစ်မိတဲ့အကြောင်း Twitter လူမှုကွန်ရက်တွေကနေတဆင့်အသီးသီးကြေညာချက်တွေထုတ်ပြန်ပြောဆိုထားပါတယ်ရှင
်မက်ခင်ပြူတွေပြပြခဲ့တာဖြစ်ပါတယ်အခုတခါရခိုင်ကြံပေးကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်လို့အမြင်အမျိုးမျိုးကြည့်အောင်ပါကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်မဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကဘလို့အကြံပေးချက်တွေပေးလာမလဲဆိုတာကိုစောင့်ကြည့်လေ့လာဖို့အချိန်ပေးရမှာဖြစ်ကြောင်း88မျိုးဆက်ခေါင်းဆောင်တဦးကပြောကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီအကြံပေးကော်မရှင်နဲ့ပတ်သက်လို့ကန့်ကွက်မှုတွေလည်းရှိနေတာပါ။အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပါအောင်ရှင်
။ရခိုင်ပြည်နယ်ကကြိမ်ပြီးအုံနေတဲ့ပြဿနာကိုဖြေရှင်းနိုင်ရေးအတွက်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကို NLD အစိုးရကဖွဲ့စည်းလိုက်တဲ့အပေါ်ကြိုးဆိုကြောင်းနဲ့ဘယ်လိုမျိုးအကြံပေးလာမလဲဆိုတာကိုလေ့လာနိုင်ဖို့အချိန်ပေးရမှာဖြစ်ကြောင်း88မျိုးဆက်ခေါင်းဆောင်တူဦးဖြစ်တဲ့ဦးမြအေးကပြောကြားလိုက်တာပ
ါရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စကတော့တော်တော်လေးကိုတိုင်းပြည်အနာဂတ်အတွက်ကအင်မတန်ကြီးလေးတဲ့ပြဿနာတစ်ခုဖြစ်ပါတယ်ဒီဆိုတဲ့ကော်မရှင်ကမှန်မှန်ကန်ကန်ညံ့ညံ့တရနဲ့ပြည်လည်နဲ့လမ်းစာမျိုးအကောင့်ဘက်ကရှင်းကြပြီးဖြည့်ရှင်းတဲ့ပုံစံမျိုးကိုတွေ့ခဲ့လို့ရှိရင်တော့တန်းကြီးကလက်ခံမှာဖြစ်တယ်လို့အကျိုးယုံနိုင်တဲ့အကြံဉာဏ်မျိုးပေးခဲ့လို့ရှိရင်လည်းတန်းကြီးကလက်ခံမှာမဟုတ်ပါဘူး
။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ထဲမှာပါတဲ့ကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်အပါဝင်လက်ဗနွန်နိုင်ငံယဉ်ကျေးမှုဝန်ကြီးဟောင်းဂါဆန်ဆလမ်နဲ့ကုလသမဂ္ဂ AIDS အစီအစဉ်အထူးအကြံပေး ဗန်ဒန်အာဆန်စတဲ့နိုင်ငံသားတွေဟာရခိုင်ပြည်နယ်ရဲ့နောက်ခံတမိုင်းကြောင်ရောလက်ရှိဖြစ်နေတဲ့အခြေအနေတွေကိုပါနားလည်နိုင်မှာမဟုတ်တာကြောင့်ဒီလိုနိုင်ငံသားတွေနဲ့ဖွဲ့ထားတဲ့ကော်မရှင်ကိုဖျက်သိမ်းတဲ့ကြောင်ရခိုင်အမျိုးသားပါတီ ANP ကအစိုးရကိုစာရေးသားကန့်ကွက်ခဲ့ပါတယ်အဖွဲ့ဝင်၉ဦးပါတဲ့အဲ့ဒီကော်မရှင်ထဲမှာနိုင်ငံသား၃ဦးအပြင်မြန်မာလူ့အခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရစတဲ့ထင်ရှားတဲ့မြန်မာနိုင်ငံသား၆ဦးတို့လည်းပါဝင်တာဖြစ်ပါတယ် ANP ပါတီကကန့်ကွက်နေတဲ့အချိန်ထဲမှာပဲပြည်ခံမျိုးပါတီနဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီတို့ကလည်းဒီကော်မရှင်ကိုကန့်ကွက်တဲ့ညင်ညာချက်တွေကိုဩဂုတ်လ25ရက်နေ့မှာထုတ်ပြန်ခဲ့ကြပါတယ်။နိုင်ငံသားတွေပါဝင်တဲ့ကော်မရှင်တရက်ကိုဖွဲ့စည်းလိုက်တာဟာပြည်တွင်းရေးကိုနိုင်ငံတကာအရေးဖြစ်အောင်ဦးတည်နေခြင်းဖြစ်တယ်လို့ပြည်ခံမျိုးပါတီကဆွဆွဲလိုက်ပြီးအမျိုးသားရေးနဲ့နိုင်ငံတော်လုံခြုံရေးကိစ္စကိုလှစ်လျူရှုလိုက်တယ်လို့ဖြစ်နေကြောင်းလဲထောက်ပြထားပါတယ်။မြန်မာပြည်အကြောင်းကိုထက်တဲ့ဝင်မသိတဲ့နိုင်ငံသားတွေဥဆောင်မဲ့ရခိုင်အကြံပေးကော်မရှင်အနေနဲ့မြန်မာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားထက်လူအခွင့်ရေးရှုထောက်ပဲ့ပို့ပြီးအလေးပေးမှာကိုစိုးရိမ်မိကြောင်း NDF ပါတီကလည်းပြောပါတယ်။ဒါကြောင့်ဒီကော်မရှင်ရဲ့လုပ်ရက်တွေကိုအမျိုးသားလုံခြုံရေးအသည့်နဲ့စောင့်ကြည့်သွားရမှာဖြစ်တယ်လို့ကြေညာချက်အသီးသီးမှာဖော်ပြထားပါတယ်။ဦးမြအေးကတော့မြန်မာနိုင်ငံရဲ့တချို့ပြဿနာတွေကိုထိထိရောက်ရောက်ဖြေရှင်းမယ်ဆိုရင်နိုင်ငံတကာရဲ့အကူအညီလိုအပ်ကြောင်းသုံးသပ်ပါတယ်။
နိုင်ငံဒီတိုင်းမှာကိုယ့်ဟာကိုယ်ဖြည့်ရှင်းလို့ရတဲ့ပြဿနာတွေရှိတယ်လို့နိုင်ငံတကာအကူအညီနဲ့ဖြည့်ရှင်းရတဲ့အခြေအနေမျိုးတွေလည်းရှိပါတယ်။အဲကျွန်တော်မြင်ရတော့ Liberty Democracy ကိုတက်လန့်တဲ့အခါမှာအမျိုးသားအကျိုးစီးပွားကိုလည်းပြစ်တယ်လို့မရဘူး။ဒါလို့လူခွင့်ရေးဆိုတဲ့ဟာကိုလည်းပြစ်တယ်လို့မရဘူးလို့ကျွန်တော်မြင်ပါတယ်။မှန်ကန်မျှတဲ့အဖြေတစ်ခုကိုရှာနိုင်ဖို့ကပိုအရေးကြီးလို့မြင်တယ်။နောက်တစ်ခုကဒီပြဿနာကျွန်တော်တို့ဘက်ကဘယ်လိုဖြည့်ရှင်းမလဲဆိုတဲ့အခြေရှာနိုင်တဲ့အစစ်အစင်ကိုကျွန်တော်တို့ပြန်ဟဲမလို့ကျွန်တော်ညင်တယ်ဒါမချက်ဘူးဟုတ်ပြီမချက်ရင်ဒါအများမှာဒီလိုလိုရှိတယ်လေဆိုတဲ့ဟာကိုပြောရမ
ယ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုစက်တင်ဘာလဆန်းမှာစတင်မှာဖြစ်ပြီး2019ဇွန်လနောက်ပိုင်းမှာအစိုးရကိုနောက်ဆုံးအဆင့်အစီရင်ခံစာတင်သွင်းရမှာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြပြခဲ့တာပါရှင်နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလှည့်မပေးခင်မှာငိမ့်စုစီဥပဒေနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ကဘလို့ဆုံးဖြတ်ခဲ့တယ်လဲဆိုတာကိုပြပြပါဦးမယ်ခွင့်ပြုချက်တောင်းဆရာမလိုပဲနဲ့သက်ဆိုင်ရာကိုအတိပေးယုံနဲ့ဆန္ဒဖော်ထုတ်နိုင်မဲ့ငြိမ်းချမ်းစွာစုဝေးခြင်းနဲ့စီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေချမ်းကိုအမျိုးသားလွှတ်တော်ကပေးပို့ထားတာမှာပြည်သူ့လွှတ်တော်ဘက်ကအချက်36ချက်ထပ်ပြီးတော့ပြင်ဆင်ဖို့ဆုံးဖြတ်လိုက်ပါတယ်။ဆန္ဒဖော်ထုတ်သူတွေအနေနဲ့သက်ဆိုင်ရာကိုတင်ပြထားတဲ့ကြွေးကြော်သံကလွဲပြီးပြောဆိုခြင်းမလုပ်ရဆိုတဲ့အချက်ကိုပြည်သူ့လွှတ်တော်ဘက်ကထပ်ထည့်ဖို့တင်ပြခဲ့ပါတယ်။အပြည့်စုံကတော့ရန်ကုန်ခြေစိုက် VOA သတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်။
ဒီဥပဒေချမ်းဟာတည်ဆဲငိမ့်စုစီဥပဒေကိုပြန်လည်အသေးရေးဆွဲလိုက်တဲ့ဥပဒေတစ်ခုဖြစ်ပါတယ်။ဒီဥပဒေချမ်းမှာပြည်တံပမာဏသတ်မှတ်ချက်ကလက်ရှိတည်ဆဲဥပဒေမှာပါတဲ့ပြည်တံတွေထက်လျှော့ပေါ့ထားတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကပြောပါတယ်။အမျိုးသားလွှတ်တော်ကတင်လာတဲ့ဥပဒေချမ်းကိုအချက်ပေါင်း36ချက်ထပ်ဖြည့်တဲ့ပြည်သူ့လွှတ်တော်ရဲ့ပြင်ဆင်ချက်နဲ့ပတ်သက်ပြီးသူကအခုလိုပြောပြပါတယ်
။တကယ်အကြောင်းအရာဒီပေါ်မှာအကွဲရမပါဘူးနော်ချို့တွေကလည်းအသုံးလုံးကိုကြည့်လိုက်အောင်ဟိုပြန်ပြီးတော့ရေးသားတာတွေရှိတယ်။ပုံမှန်တွေကိုပြန်ကြည့်ရတယ်ရှိတယ်။ဟိုမသိမသာလေးတွေပါ။အမင်းပေါ်ကြာကိစ္စတွေမရှိပါဘူး။ဒီနည်းစုစီဥပဒေဆိုတော့မဆောင်ဆဲတစ်ခုနဲ့ကလေးကပြန်ထန်ခဲ့တဲ့ဥပဒေပါ။သူ့ကိုကြောင်းလဲရတယ်ဆိုတော့လည်းအဲလက်တိအောက်ရှိမှာလုပ်တဲ့ခါမှာအဲဒီနိုင်ရှိတယ်။အဲတက်တဲ့အောက်ဆုံးကြည့်ရတယ်ရှိတယ်။ဘာပြောပြောဒီဥပဒေတစ်ခုရှိတာတော့ကျွန်တော်တို့ဟိုဒီလွတ်လွတ်လပ်လပ်ဒီလိုရဆန္ဒဖော်ဖို့ကိုကိုရတယ်ပေါ့နော်အရင်ကတော့အဲ့လိုမျိုးတွေမရခဲ့ဘူးဥရေအတိုင်းကိုကလိုက်လာမယ်ဆိုရင်တော့အော်ကျွန်တော်တို့ဒီလူရဲ့ဌာနကိုပေါ်ထုတ်ဖို့အတွက်အခွင့်အလားလို့ကျွန်တော်တို့ရှိရတယ်လို့မြင်ပါတယ်နော
်ဥပဒေချမ်းမှာအရင်တီစဲငိမ့်စုစီမှာတတ်မှတ်ထားတဲ့ပြည်တံကျူးလွန်သူကိုတရားစွဲဆိုတဲ့အခါစုဝေးလဲလှယ်ခဲ့တဲ့ဆက်ဆက်မြို့နယ်အားလုံးကနေပုံမှန်တွေတက်ကတရားစွဲတဲ့အချက်ကိုပယ်ဖျက်ထားပြီးစတင်ဖောက်ဖျက်ကျူးလွန်တဲ့မြို့နယ်တရားရုံးကသာ15ရက်အတွင်းမှာပဲတရားစွဲဆိုခွင့်ရှိမယ်လို့ဖော်ပြထားပါတယ်။ဒီပြင်ဆန္ဒဖော်ထုတ်သူအနေနဲ့ခွင့်ပြုချက်တောင်းခံဖို့မလိုတော့ဘဲသက်ဆိုင်ရာကိုအတိပေးရန်သာလိုအပ်ကြောင်းဥပဒေထဲမှာထည့်သွင်းဖော်ပြထားပါတယ်။ဆန္ဒဖော်ထုတ်တာမှာသက်ဆိုင်ရာကိုတင်ပြထားတဲ့ကြွေးကြော်သံကလွဲပြီးကြံတဲ့ကြွေးကြော်သံတွေကိုမကြွေးကြော်ရဆိုတဲ့အချက်ကိုထပ်ပြီးဖြည့်ဆွတ်ခဲ့ပါတယ်။ဖြည့်ဆွတ်ခဲ့တဲ့အပေါ်ဥပဒေချမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကအခုလိုရှင်းပြခဲ့ပါတယ်။
လက်ကင်အတန်ချက်ဆက်ကိုအသုံးပြုခြင်းသည်လုံလောက်မှုရှိပြီးစွန့်အင်မြင့်အတန်ချက်ဆက်များကိုအသုံးပြုပါကပတ်ဝန်းကျင်ရှိအခြားနိုင်ငံသားများ၏အခွင့်အရေးများကိုချိုးဖောက်ဝယ်ရောက်စေသည့်အပြင် မခံရနိုင်လောက်အောင်အတန်ညံ့ညမ်းမှုမဖြစ်စေလိုသောကြောင့်ဖြစ်ပါသည်တင်ပြထားသောကြွေးကြော်သားများမှအပအခြားကြွေးကြော်သားများကြွေးကြော်ခြင်းမပြုရဟုသတ်မှတ်ခြင်းမှာမလိုလားသောအန္တရာယ်များကိုဖိတ်ခေါ်သည့်စကားသားများကငြင်းညမ်းစွာစိတ်တမ်းလှဲ့လေခြင်းနှစ်တာရာများပျောက်ွယ်သွားအောင်ဆောင်ရွက်သွားမည်ကိုစွေတော်ကြောင့်တင်ပြပါသည်ခင်ဗျာ
တီစဲငိမ့်စုစီဥရေကိုဦးသိန်းစိန်လက်ထက်ကအတီးပြုတ်ပြထန်းခဲ့တာဖြစ်ပြီးဤဥရေကိုထုတ်ပြန်လိုက်ချိန်မှာလဲတင်းကျက်တာတွေရှိတာကြောင့်တက်ကြွလှုပ်ရှားသူတွေကဒီဥရေကိုပြန်လဲပြင်ဆင်ဖို့ထောက်ပြကွေပန်းခဲ့တာတွေရှိခဲ့ပါတယ်အန်အေဒီအစိုးရဦးဆောင်တဲ့လွှတ်တော်ရောက်မှပြင်ဆင်တဲ့ဥရေချမ်းကိုတင်သွင်းလှုပ်ဆောင်တာပါအချို့ကတော့မလိုလားအပ်တဲ့အဖြတ်လုပ်ငန်းတွေလုပ်ကင်သူတွေကဒီပြင်ဆင်လိုက်တဲ့ဥရေချမ်းကိုခူတုံးလှုပ်လာနိုင်တာတွေရှိတယ်လို့ထောက်ပြမှုတွေရှိခဲ့ပါတယ်လက်ရှိချိန်မှာတော့ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်ရဲ့စလုံးမှာသဘောထားကွဲလွဲနေတာကြောင့်ပြည်တော်စုလွတ်တော်မှာမဲခွဲဆုံးဖြတ်သွားဖို့အလားအလာရှိနေပါတယ်အခုချိန်မှာတော့တမရဟောင်းဦးသိန်းစိန်လက်ထက်ကရေးဆွဲထားခဲ့တဲ့ငင်းစုစီဥပဒေနဲ့ပဲဆက်လက်ကျင့်သုံးနေအောင်မှာဖြစ်ပါတယ်ရှင
်မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုနိုင်ငံတကာဘက်ကိုလှည့်ပါမယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနောက်ပတ်စောပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မဲ့ခရီးစဉ်မှာအကြမ်းဖက်မှုတိုက်ဖျက်ရေးဟာအဓိကအကြောင်းအရာတစ်ရပ်ဖြစ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လ1ရက်နေ့ကစားတောက်ဆိုင်တစ်ခုကို IS တွေကသူတို့လက်ချက်ဆိုတဲ့တိုက်ခိုက်မှုကြောင့်နိုင်ငံခြားသား18ဦးအပါအဝင်တစားကန်20တေဆုံးခဲ့ရတဲ့ကိစ္စကအခုထိလောင်းရိပ်ထိုးနေဆဲဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက် Steve Harman ဝါရှင်တန်ကပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကဆက်ပြီးတော့ပြောပြပါဦးမယ်ရှင်
။တဖြည်းဖြည်းနဲ့ပိုပိုဆုတ်ထွေးလာတဲ့ဘင်္ဂလားဒေ့ရှ်ကအကြမ်းဖက်တိုက်ခိုက်မှုတွေဟာနိုင်ငံခြားသားတွေပညာရှင် blogger တွေတခြားတက်ကြွလှူရှားသူတွေနဲ့ဘာသာမတူတဲ့လူငယ်စုတွေကိုပြစ်မှတ်ထားနေပါတယ်။ဘာသာကန့်ဆိုင်မှုနဲ့ဘာသာရေးလွတ်လပ်ခွင့်ကိုဆင်တွဲထားတယ်လို့ကြော်ကြတဲ့ဘင်္ဂလားဒေ့ရှ်လိုမွတ်စလင်နိုင်ငံတစ်ခုအတွက်စိုးရိမ်စရာကောင်းတဲ့အခြေအနေပါ။ဝန်ကြီးချုပ်စိတ်ခါစီနာအစိုးရကတော့ဒီတိုက်ခိုက်မှုတွေအတွက်ပြည်ရင်းသားအုပ်စုတွေကိုအပြစ်တင်နေတယ်လို့ American ပြည်ထောင်စု Heritage Foundation ကလီဇာ
The Sheikh Hasina government has really had a sort of head in the sand approach.
ဒီကိစ္စနဲ့ပတ်သက်ပြီး Sheikh Hasina ဆိုရဟာထိတ်တဲရင်ဆိုင်ရမယ့်ချင်းကပ်မှုမျိုးကိုချမှတ်ထားပါတယ်။ဒီလိုဖြစ်နေတာနှစ်အတန်ကြာရှိခဲ့ပါပြီ။ဆိုရဟာအစွန်းရောက်သမားတွေကြောင့်လုံဝန်ခံတာထက်နိုင်ငံရေးတိုက်ခန့်တွေကိုအပြစ်တင်လို့တဲ့သဘောရှိနေပါတယ်
။ American ပြည်ထောင်စုဆိုင်ရာ Bangladesh နိုင်ငံကြီး Mohammed Zaiuddin ကတော့ဘယ်ပုံစံနဲ့လာလာသူတို့နိုင်ငံကတိုက်ဖို့အစဉ်သင့်မှာပဲတဲ့
။ Whether there are these influences come from all ISIS or al qaeda
ဒီလိုရက်တွေဟာ IS ရဲ့လွှမ်းမိုးမှုပဲဖြစ်ဖြစ် al qaeda လွှမ်းမိုးမှုပဲဖြစ်ဖြစ် Bangladesh ကတော့တိုက်ခိုက်ဖို့အစဉ်သင့်ပါပဲ
Bangladesh India American ပြည်ထောင်စုနဲ့တခြားနိုင်ငံတွေဟာအကြမ်းဖက်လုပ်ရက်တွေနဲ့ပတ်သက်ပြီးထောက်လှမ်းရေးအချက်အလက်တွေကိုအမြဲဖလှယ်နေကြတာပါဒီလိုပူးပေါင်းဆောင်ရွက်မှုတွေကြောင့်ဖြစ်လာနိုင်တဲ့တိုက်ခိုက်မှုတွေကိုစီစဉ်တဲ့အစ်မပဲဟန်တားနိုင်ခဲ့တာတွေရှိပါတယ်စံမကြီးဇာဝဒင်ကအခုလိုရှင်းပြပါတယ
် And through this exchange of informationwe have been able to
ဒီလိုတရင်အချက်လက်ဖလဲမှုတွေကတဆင့်ခြေရာဖြောင့်နေတဲ့အုပ်စုလေးတွေကိုဖော်ထုတ်သွားနိုင်မှာဖြစ်ပါတယ
်လီဇာကတ်တစ်ဆုလို့ဘင်္ဂလားဒေ့ရှ်ကိုစောင့်ကြည့်သုံးသပ်နေသူတွေကတော့အခုလိုအကြမ်းဖက်ဝါဒရဲ့ချင်းချောက်မှုတွေကြီးထွားလာနေတာဟာနိုင်ငံရေးနဲ့ဘာသာရေးကိုခွဲခြားလူသူတွေနဲ့ဘာသာရေးအစွန်းရောက်တွေအကြသဘောထားကိုလွယ်မှုနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ
် Secretary Kerry should make clear to Sheikh Hasina is that
ရှေ့ခါစီနာကိုဝန်ကြီးကယ်ရီရှင်းရှင်းပြောနိုင်တာကအစိုးရနဲ့အတိုက်ခံနိုင်ငံရေးရမဆွေးနွေးကြဘူးဆိုရင်တော့တိုင်းပြည်ကိုချင်းချောက်နေတဲ့အစိုးရဝါဒတိုက်ခိုက်ရေးအတွက်အမျိုးသားရေးဘုံသဘောထားတည်းရဲ့ရရှိနိုင်မယ်မဟုတ်ဘူးဆိုတာပဲဖြစ်ပါတယ်
။တနင်္လာနေ့ကျရင်ဝန်ကြီးကယ်ရီဒါကာမျိုးတော်မှလူသစ်ရှင်ကဘာတွေပြောကြလာမလဲဆိုတာကိုဒေသတွင်းနဲ့ပြပအားဝါစောင့်ကြည့်နေရပြီးအကြမ်းဖက်တံပြန်တိုက်ခိုက်ခြေမှုရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်မှုမှာဒီခီးစဉ်ကအောင်မြင်မှုတရားဟုတ်ဤမဟုတ်ဤဆိုတာကိုစုံစမ်းကြလိမ့်မယ်ဖြစ်ကြောင်းပါခင်ဗျာ
။ဦးကျော်စံသားပြောပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတောက်ကြနေမနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။မကြခင်မှာတော့ဂျပန်အုံနောက်ရောင်ယောဂပြန့်ပွားမှုအကြောင်းတင်ဆက်ထားတဲ့ကျန်းမာရေးစီစဉ်နဲ့အတူမနေ့ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ဩဂတ်လ26ရက်တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းဒိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းလိပ်သင်ခန်းစာစီစဉ်နဲ့အတူပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါ။ဒီစီစဉ်တွေထဲကကျန်းမာရေးကဏ္ဍမှာဆိုရင်ဂျပန်အုံနောက်ရောင်ယောဂပြန့်ပွားမှုအကြောင်းလေ့လာရဖို့ရှိသလိုချင်းပြည်နယ်တွင်မှာအင်ဂျီတချို့ကိုပြည်내အစိုးရကဘာကြောင့်ဖယ်ရှားခိုင်းနေတာပါလဲ
အပေါ်ဘေးရန်ဖြစ်တဲ့လူတွေမဟုတ်ဘူးတသက်ဥပဒေနဲ့ကြီးကြော်တာဖြစ်နေတယ်ဥပဒေအတိုင်းလေးတော့မယ်ပြည်내အစိုးရဖယ်ရှားတဲ့ဟိုကအချင်းပြည
်ဒီအကြောင်းတွေပါဝင်တိုင်းရင်းသားဒေသတွေကအခြေအနေတွေကိုတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းနှားဆင်ရဖို့ရှိပါတယ်ရှင်အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုနှားဆင်ကြရပါမယ်ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
ဒီနေ့မင်းတင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလိုတာတော့ရှင်များအသိပါ HIND hind ကတော့အနောက်ဖက် SIGHT sight ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောတာရှင်များသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတက်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအတုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတိတိကျကျပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတိတိကျကျပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် EDM အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်မနေ့ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်ကိုလေ့လာခဲ့ကြရတာပါရှင်အခုပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးနားဆင်ကြရမယ်ကျန်းမာရေးကဏ္ဍမှာတော့ဂျပန်အုံနောက်ရောင်ယောဂပြန့်ပွားမှုကြောင့်စိတ်တက်ကတူတက်ကလေးချမ်းမာပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုမေးမြန်းပြီးတော့ကိုဝင်းမင်းကစီစဉ်တင်ဆက်ထားပါတယ်ရှင်
โอเคพอมกะดอกเตอร์ซอเวครับเราจะดูที่ญี่ปุ่นอุ้งนอกยองโยคะจองญี่ปุ่นနိုင်ငံကဒီရှမ်းပြည်နယ်မြို့တချို့မှာဒီတည်ဆုံးမှုတွေရှိနေတယ်လို့ကြားပါတယ်ဆရာအဲ့ဒီခါကျတော့ဒီญี่ปุ่นอุ้งนอกยองโยคะကဘာကြောင့်အခုလို့ဖြစ်ရတာလဲဆရာ
တကယ်တော့ဟိုญี่ปุ่นอุ้งนอกยองကိုခေါ်ပြီးမဲ့ญี่ปุ่นမှာတော့မဖြစ်တာကြားလာပြီပေါ့နော်ဒီရှေ့တောင်အရှေ့နိုင်ငံတွေအင်ဒိုနီးရှားတို့ပါပူအာနယူဂီနီတို့ပါဩစတြေးလျစီချစ်ပေါ့နော်ဒါတက်ပေါ်မှုရှိပါတယ် ဒါအောင်တော့ရောယောဂကဗိုင်းရပ်စ်ပိုးတော့ဖြစ်တာဖြစ်ပြီးတော့အဲ့ဒီဗိုင်းရပ်စ်ကိုခြင်ကြိုက်တာကနေကူးစက်စေပါကျူလက်ဆိုခေါ်တဲ့ဒီရေကြီးရေသားမှာပေါက်တဲ့သွေးနဲ့တကွေးခြင်တော့မဟုတ်ဘူးသူကတော့ရေဖို့ရေတို့နောက်ဒီလက်ကိုနေမှာရှိတဲ့ရေအဲ့ဒီကပေါက်တဲ့ခြင်မျိုးကြိုက်ပါတယ်နောက်ဒီယောဂပုကဆက်တရားနေတနည်းအားတနည်းအားကိုသင်ဆောင်သွားပြီးတော့ဆက်တရားဝတ်တရားခန္ဓာကိုယ်ပေါ့နော်အဓိကတော့လူအကူဆက်တာဝတ်ခန္ဓာခြင်ရခိုက်တဲ့ခြင်ရနေလူကိုခိုက်တဲ့အဲ့ဒီအနေဒီယောဂပုဖြစ်စေပါလေ
ဟုတ်ကဲ့ဆရာဒီယောဂဖြစ်လာလို့ရှိရင်ဆရာဒီစောစောစီစီသိနိုင်ဖို့အတွက်ယောဂလက္ခဏာတွေနေထားဖို့လို့ရှိလဲဆရာ
ဂျပန်ဥနာတော်ဖြစ်လို့ရှိရင်စားဆိုင်တော့ဖြားတယ်ပေါ့နော်အကောင်ခိုက်တဲ့ကိုယ်လက်ခိုက်တယ်ပေါ့နော်တကမိန်နေပေါ့နော်နောက်ဒီကပိုဆိုးလာတော့တက်တာတော့တတိလက်တာတော့ဖြစ်တတ်ပါလေတက်တာအချာရှိတက်နိုင်တယ်ပေါ့နော်နောက်အဲ့ဒါပြီးရင်တော့စိတ်ဆိုးလာတဲ့ခါကျတော့အာယုံရောသေးတာတော့တက်ချူမလုံးမလုံးနိုင်တာတော့စသဖြင့်ဒါမျိုးတွေဖြစ်နိုင်ပါအဲ့တော့ဒီယောဂနဲ့လည်းအသက်လည်းဆုံးရှုံးနိုင်ပါ
ဟုတ်ကဲ့ဆရာအခုလိုဒီအသက်ဆုံးရှုံးနိုင်လောက်အောင်ပြင့်ထန်တဲ့ယောဂဖြစ်တဲ့အတွက်အခုလိုယောဂလက္ခဏာတွေပြလာလို့ရှင်အများဆုံးဒီဆေးရုံအချိန်ပြဖို့အရေးကြီးတာပါဆရာနော
်ဟုတ်ပါတယ်ခင်ဗျာဒါလို့လဲဆိုဒီယောဂကတော့ဒီ virus ပိုးချောင်းဖြစ်တဲ့အတွက်ကိုယ်တော်စီပေးလို့မရဘူးပေါ့နော်ကျွန်တော်တို့အနေနဲ့ symptomatic treatment ခေါ်တာပေါ့ဒီဖြစ်လာမှကုရဲ့ညီပေါ့နော်ဆိုတော့အပြားရင်အပြားချောင်းလုံးမဲ့တဲ့အတက်ကဝစီတို့မဲ့တိုင်းနေပေါ့နောက်ကလေးကဒါမရှိနိုင်ဘူးသတိလက်တဲ့ဆိုလို့ရှင်လည်းသတိလက်တဲ့လူတယောက်ကိုပြူးပြူးတဲ့အင်းနဲ့ဒီလိုပြုစုတာပဲလုပ်လို့ရပါတယ်ဟိုသုတဆေးအနေနဲ့ပြေးလို့မရဘူးပေါ့နော်ဒါကြောင့်လေဒီယောဂဖြစ်သွားလို့ရှိရင်25ရာနှုန်း30ရာနှုန်းတော့ကဲဆုံးရှုံးနိုင်တယ်ဖြစ်တဲ့လူမှလည်းတက်ရှင်သွားတဲ့လူမှလည်းတစ်ဝက်လောက်ကတော့အာယုံကြောချွေးနေတာတော့နော်အမြင်ကြအာယုံနဲ့ချွေးနေတာတော့နောက်ပိုင်းကျတက်တတ်တဲ့ယောဂဖြစ်တာတော့နော်ဒါမျိုးတွေဖြစ်နိုင်ပါ
ဟုတ်ကဲ့ဆရာဒီဖြစ်လာပြီးမှကုသတဲ့အခါကျလို့ရှိရင်ဒီအသက်ဆုံးရှုံးမှုအနေထားကများနေတဲ့အခါကျတော့ဆရာရင်ဒီယောဂကိုအကောင်းဆုံးတော့မဖြစ်ခင်ကချုပ်တင်ကာကွယ်တာအကောင်းဆုံးပါဆရာနော
်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်နဲ့ပတ်သက်ပြီးတော့ဘာတွေအဓိကလှုပ်ဆောင်တင်လဲဆရာ
အဓိကအပြင်ရေဝဲရအပြင်တော့ပါလို့ရရဆိုတော့ဒီယောဂကရှင်ကိုက်လို့ဖြစ်တာဆိုတော့ရှင်မကိုက်အောင်ပေါ့နော်လှုပ်တာတော့ရှင်နေနေရင်တော့ရေဝဲရအပြင်လုပ်လို့ရပါတယ်ဟိုကရှင်သေးခွေတုံးတယ်ရှင်အောင်ထောင်းနေပြီနော်အဲဆက်ပြီးချင်းရှင်နေနေရေပေါ့နော်သူလာဖုံးသွင်းခါစစ်လောင်းထောင်းလဲပုံမျိုးရှင်မဟုတ်တော့တာလေးလဲပါတယ်ပေါ့ဒါမှမဟုတ်လည်းနောက်တစ်မျိုးကတော့ကာကွယ်ဆေးထိုးထားခြင်းပေါ့ဒီပါရုံတော့ရောက်ကာကွယ်ဆေးပေါ့နောက်ဒီကာကွယ်ဆေးအနေနဲ့2မျိုးရှိပါတယ်။အမှပြင်မှာတော့ခုလောလောဆယ်ကုမ္ပဏီကတုံ့ထားတဲ့ကာကွယ်ဆေးရှိပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ကာကွယ်ဆေးကိုဆရာနိုင်ငံတော်အနေနဲ့ထိုးပေးတဲ့အစီအစဉ်နဲ့အဓိကလောက်ရမလား။ဒါမှမဟုတ်ရှင်လေအခုလို့ဒီအရေးပေါ်ဖြစ်နေတဲ့အနေထားမှာပေါ့နော်။ပြင်ပကာကွယ်ဆေးဒီပြင်ပဆေးကန်းတွေမှာရောထိုးလို့ရလားဆရာ
။ကာကွယ်ဆေးကတော့ဒီခုဒီအရေးပေါ်ဖြစ်တဲ့အချိန်တွေမှာတော့ကျွန်တော်တို့ကဒီ outbreak response immunization ပေါ့နော်နိုင်ငံတော်ဆူရနေတဲ့ဒီဖြစ်တဲ့နေရာတွေမှာနှိပ်ပဝင်နေတာကာကွယ်ဆေးနိုင်ငံတော်ရဲ့ကုန်ကျစရိတ်နဲ့ထိုးပေးနေတာရှိပါတယ်2015ခုနှစ်ကဆိုလို့ရှိရင်ရခိုင်ဒေသမှာဖြစ်တော့ရခိုင်ဒေသမှာလုံး4000ကျော်ပေါ့နော်ဒီဖြစ်တဲ့နေရာတာဝန်ရှင်တွေမှာထိုးပေးကြပြင်ဒီကာကွယ်မှုကိုလုပ်တော့နောက်ပိုင်းလေးကျွန်တော်တို့ကတကယ်တော့ကျမချမ်းမရေးဖွဲ့တိုက်တွန်းချက်ရဆိုလို့ရှိရင်ဒီဖြစ်နိုင်တဲ့နေရာတွေပေါ့နော်ကျွန်တော်နိုင်ငံလိုနေရာမျိုးတွေမှာဆိုလို့ရှိရင်ကာကွယ်ဆေးအထူးထားပြည့်နေပေါ့နော်ကာကွယ်ဆေးကဒီပုံမှန်ကာကွယ်ဆေးထိုးစီစဉ်တယ်မှာပုံမှန်ထက်သုံးဖို့ကြံပြုတာလည်းရှိပါတယ်ကျွန်တော်ရဲ့အင်းနီနာချင်းတွေဖြစ်တဲ့လာအိုထိုင်းနိုင်ငံပေါ့နော်ဒီဒီယုရဲ့တချို့ဒေသတွေအိန္ဒိယရဲ့တချို့ဒေသတွေမှာပုံမှန်ကာကွယ်ဆေးထိုးစီစဉ်မှာပါနေပြီးသားဖြစ်ပါတယ်အဲ့တော့ကျွန်တော်လည်းလာမဲ့ဒီကာဗီလို့ခေါ်တဲ့ကာကွယ်ဆေးတွေကိုဖောက်ခံပေးတဲ့အဖွဲ့ပေါ့နော်အဲ့ဒီအဖွဲ့ကိုရှောက်ထားနေတာဖြစ်ပါတယ်အဲဒီမှာတမျိုးစီကျွန်တော်ရတဲ့ခါဒီနေ့ဆိုရင်တော့ပြင်းထန်ဆုံးရောယောဂကာကိုယ်ဆေးထက်သုံးတော့ပေါ့နော်။နောက်တစ်နေ့မှာဝင်းကျက်ဝင်းဆိုယောဂကာကိုယ်ဆေးတိုက်ဆေးထက်သုံးဖို့ရှိပါတယ်။နောက်လာမယ့်2018ကတော့တနင်္ဂနွေကကာကိုယ်ဆေးထိုးပေးဖို့ဆိုတော့စီမံချက်ဆွဲထားတာရှိပါတယ်။ဒါမှမဟုတ်ရင်မှလည်းနိုင်ငံတကာအခွင့်အရေးနဲ့ခုနကပူပေါင်းပြီးလာမယ့်2019တုန်းကကိုအေရီးယားပရိုမျိုးများကိုဒီကာကိုယ်ဆေးပုံမှန်နဲ့မှထက်သုံးနိုင်ဖို့ကြိုးစားနေပါတ
ယ်။ဟုတ်ကဲ့ဆရာ။အခုလိုရေးပေါ်အနေထားမျိုးမှာတော့ပြင်ပကာကွယ်ဆေးတွေလည်းအများရရနေသလောက်ထိုးတင်တာပါဆရာနော
်ဟုတ်ကဲ့ရေးပေါ်လေဒီပေါ်ပြင်ပကာကွယ်ဆေးဆိုတာဒီကအခုကတော့ဒီ public ကကွန်မြူနတီအသွင်းလာတာကိုဆေးကနေထိုးပြလာရှိတယ်ပေါ့နော်ဒီလိုဖြစ်တဲ့နေရာတွေမှာတော့နိုင်ငံတော်အစိုးရကပဲပရိုဂျက်နဲ့ဒီကွန်မြူနတီဆေးတွေဝယ်တယ်ဝယ်ပြီးတော့ထိုးပြတယ်အလုပ်လုပ်ပြပါလေအဲ့ဒါတော့ဟိုနှီးစက်တဲ့နေရာကူးစက်နေတဲ့နေရာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ဆေးထိုးတဲ့အခါမှာဆရာကြီးဘလူးလူတွေကိုဘလူးဒီကာလအပိုင်းခြားတွေမှာထိုးပေးဖို့လိုလဲဆရာကြီ
းကာကွယ်ဆေးကပါလို့ဆိုလို့ရှိရင်ကျွန်တော်က ဖြစ်ရဆုံးရတော့တနစ်ကနေ95နဲ့ကလေးတွေမှာဖြစ်ရဆုံးပါပဲ။ဒါမင်းငယ်ငယ်တော့မကြည့်တွေ့ခဲ့တော့လူကြီးတွေမှာလည်းဖြစ်နေတာပေါ့နော်။အဲ့တော့ကိုလာရဲ့နောက်ပိုင်းကစပြီးထူလို့ရပါတယ်။ကိုလာညာရေပြအောင်မှထူတယ်။ဒီဆေးထူလို့ရှိရင်မှငမျိုးသလုံးကတော့ဒီကလေးတွေမှာဆိုရင်ကိုယ်ကစားပြီးတော့ထိုးရထိုးပြီးရင်တမျိုးကတော့ပါပြီလားဆိုဒီနေ့ထိုးပြီးရင်နောက်တစ်နှစ်ကနေနှစ်နှစ်ကြာမှနောက်တစ်ချိန်ခံထိုးရပါလေနောက်တမျိုးကတော့ကိုလာထိုးပြီးရင်3လနဲ့တစ်နှစ်ကြာမှနောက်တစ်ချိန်ခံထိုးရဒီလိုနှစ်ချိန်ထိုးတိုင်းတော့ဒါတစ်သက်လုံးလုံးလောက်တယ်လို့ပြောပါတယ်ဒီမှာ16နှစ်အထက်လူကြီးတွေမှာတော့တစ်ချိန်ထိုးတိုင်းအောင်လည်းလုံးလောက်ပါဒါတော့ပြင်မှာတော့ပြင်သားပုံပြကြပုံကြီးရဝင်ပြင်လာရှိတယ်ပေါ့နော်တော့ကုန်ချမ်းလေးလည်းတော်တင်တော့ရှိပါတယ်နောက်တစ်ခုကဒီကာဝယ်သေးကြီးကိုထွေထွေယောဂကိုဆရာဝန်နေလဲထိုးပေးဖို့တင့်တော်တော့ပေါ့တော့ဒါလည်းလိုအပ်ချက်ကပါလို့ဆိုကာဝယ်သေးတိုင်းကထုတ်တဲ့နေရာနေပြီးတော့ထိုးပေးတဲ့အချိန်ကြီးကအေးကစားကြောင့်မပြတ်ဘူးလို့ပါလေ။မလေးဒီကနေ၈ဒီဂရီစင်တီဂရိတ်ပေါ့နော်သူတို့ရဲ့သတ်မှတ်ချက်တိုင်းထားပြနေမှုလို့ပါလေ။အဲ့ဒါလည်းတချို့နေရာတွေမှာတော့အဲ့လိုဒီလမ်းကြောင်းထိန်းသိမ်းမှုကခက်ခဲရှိတော့နေရာနဲ့မထိုးပေးနိုင်တာရှိနိုင်ပါလား
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေကနာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကို bamis.voanews.com မှာထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းရိုက်နားဆင်နိုင်ပါတယ်ရှင်။
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းမယ်လို့နိုင်ငံတော်အတိုင်းအမြံရုံးဝန်ကြီးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံတွင်အရေးကြီးတဲ့ကိစ္စရပ်တစ်ခုအတွက်ပြည်ပကထင်ရှားသူတို့ဦးဆောင်တဲ့အကြံပေးအဖွဲ့ကိုဖွဲ့စည်းဖို့လုပ်တာမြန်မာတပိုင်းမှာဒါဟာပထမဆုံးအကြိမ်လို့ဆိုရမှာပါ။ဆိုတော့ဒီကော်မရှင်နဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေအမြင်ကိုကြားချင်ပါတယ်။ဒီကော်မရှင်ကနေရခိုင်ပြည်နယ်ရဲ့တိမ်မွေ့နဲ့နေတဲ့အရေးကိစ္စတွေကိုဖြေရှင်းနိုင်မယ်၊ရေရှည်နည်းလမ်းကောင်းတွေကိုရှာဖွေနိုင်မယ်လို့မျှော်လင့်ပါသလား။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
သတင်းရှင်တွေအနေနဲ့စနေနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရရှင်။အခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာစီစဉ်ကိုလှည့်ပေးပါမယ်။နေဆက်အခြေစိုက်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါရရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းလူထုအခြေပြုအဖွဲ့အစည်းတွေကလည်းတန်လွင်မြေပေါ်ဝါရေကာတာဆောက်လုပ်ရေးစီမံကိန်းနဲ့ဆက်လင်းပြီးတော့ထိုင်းနိုင်ငံမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNY တို့ကြားကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတဲ့ဆိုတာနဲ့ရခိုင်ပြည်နယ်ရေသိမ်းတောင်မြို့နယ်မှာကုဒုလီတစည်းနင်းမြုပ်ခဲ့တဲ့အတွက်တောင်းသူလေးဦးသေဆုံးခဲ့ရတဲ့အခြေအနေအကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနူပန်ပါတရင်တွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းလူထုအခြေပြုအဖွဲ့အစည်းတွေကနေတန်ွေမြစ်ပေါ်ရေကာတာတိဆောက်ရေးစီမံကိန်းနဲ့ဆက်လျင်းပြီးဩဂုတ်လ23ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့မှာတရင်စာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်လက်ရှိ NLD အစိုးရဟာတန်ွေမြစ်ပေါ်ရေကာတာတိဆောက်ရေးစီမံကိန်းကိုထောက်ခံအားပေးနေတယ်လို့ဒေသခံလူထုရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုလည်းစိတ်မဝင်စားဘူးလို့တန်ွေမြစ်ကိုချစ်မြတ်နိုးတဲ့ရှမ်းလူမှုအဖွဲ့အစည်းများရဲ့ပြောရေးဆိုခွင့်ရှိသူစိုင်းခေးဆိုင်ကပြောပါတယ် NLD အစိုးရဟာအေယာဝတီမြစ်ဆုံစီမံကိန်းကိုလူထုကအာရုံစိုက်နေချိန်မှာတန်ွေမြစ်ပေါ်ရေကာတာတိဆောက်ပြီးတရုတ်နိုင်ငံကိုလျှက်စစ်တပ်အားရောင်းချဖို့ကောင်းလက်ပြင်ဆင်တာဟာလုံးဝမဖြစ်သင့်ဘူးလို့သူကဆိုပါတယ်တန်လွင်မြေရေကာတာစီမံကိန်းတွေတည်ဆောက်မယ်ဆိုရင်ရေကာတာကြောင့်တဘာဝဘေးအန္တရာယ်တင်မကပဲပြည်တွင်းငင်းချမ်းရေးကိုထိခိုက်လာနိုင်ပြီးဒေသခံတွေအနေနဲ့စစ်ပွဲတွေဒဏ်ပါခံရနိုင်တယ်လို့ဆိုင်းခဲဆိုင်ကပြောပါတယ် ရှမ်းလူမှုအဖွဲ့အစည်းတွေကနေတန်လွင်မြစ်ဟာရောင်းချဖို့မဟုတ် Selvin River Not For Sale ဆိုတဲ့ကြေညာချက်တစ်စောင်ကိုလည်းထုတ်ပြန်ထားပါတယ်
။ကချင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA ကြားနေရတတော်များများမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်။ဩဂုတ်လ24ရက်နေ့ကမြစ်ကြီးနားပမော်လန် KIA လှုပ်ရှားတပ်ဖွဲ့တပ်ရင်း2-5 In Krampon Town ကီတောင်စခန်းကိုအစိုးရစစ်ကြောင်းတွေကနေထိုးစစ်ဆင်ခဲလို့တိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်ဘက်ကရဟယင် MI-35 နစီးနဲ့ကူပစ်ခဲ့တယ်လို့ KIA ဘက်ကပြောပါတယ်။တပင်းကချင်ပြည်နယ်အနောက်ဘက်ပိုင်းလီတိုလန်းနဲ့ဖားကန်လန်းဘက်နဲ့ရှမ်းပြည်မြောက်ပိုင်းကိုခိုင်မှုစေတရုတ်နယ်ဆက်ကုံတို့ရေးလမ်းကြောင်းမှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေပါတယ်။အစိုးရတပ်မတော်ကနေ GIO ဘ ਹੁ ဌာနချုပ်ကိုဖိအားပေးလို့ရှာမှုလည်းဖြစ်ပြီးအနီးတောင်စခန်းတွေကိုတိမ့်ပိုက်ဖို့လည်းစီရင်နာအများပြားနဲ့ထိုးစစ်ဆင်တိုက်ခိုက်နေတာနှစ်ပတ်ခန့်ရှိနေပြီလို့ KIA ဘက်ကပြောပါတယ်။တိုက်ပွဲတွေပြင်းထန်ခဲ့ပေမဲ့တိုက်ပွဲတွေနှစ်ဖက်ထိခိုက်မှုတွေရှိတယ်ဆိုပေမဲ့လည်းတရားဝင်ထုတ်ပြန်တာမျိုးတော့မရှိခဲ့ပါဘူး။
2015ရွေးကောက်ပွဲကာလအတွင်းတရားမဲ့ပြုကျင့်မှုနဲ့ဆွဲချက်တင်ခံထားရတဲ့ချင်းပြည်နယ်လူမှုရေးဝန်ကြီးဟောင်းဒေါက်တာပမောင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေရွေးကောက်ပွဲဥပဒေပုံမှန် 66 ညအရာတရားမဲ့ပြုကျင့်မှုပြုလုပ်တဲ့အကြောင်းထင်ရှားလို့လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်လည်ရုပ်သိမ်းခဲ့ပါတယ်။ချင်းပြည်နယ်ကံပက်လက်မဲဆန္ဒနေမြေမှာရွေးကောက်ပွဲဝင်ခဲ့တဲ့ရခင်ချင်းပြည်နယ်အစိုးရလူမှုရေးဝန်ကြီးဟောင်းဒေါက်တာဗမောင်ဟာရွေးကောက်ပွဲကာလတုန်းကနီးလန်းမကျစီးယုံမှုတွေရှိခဲ့တယ်ဆိုပြီးကံပက်လက်နယ်ကလွှတ်တော်ကိုယ်စားလှယ်ဥဖွေအားကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံပြီးခဲ့တဲ့နှစ်ဒီဇင်ဘာလကကန့်ကွက်ခဲ့တာဖြစ်ပါတယ်။ဒေါက်တာဗမောင်ကိုကိုယ်စားလှယ်အဖြစ်ကနေပြန်ရုပ်သိမ်းပြီးဒုတိယမဲအများဆုံးရတဲ့ NLD ပါတီကဥဖွေအားကိုလွှတ်တော်ကိုယ်စားလှယ်အဖြစ်တင်မြောက်ခံရတယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်
။ဩဂုတ်လကုန်ပိုင်းမှာကျင်းပဖို့စီစဉ်နေတဲ့ပြည်ထောင်စုငင်းချမ်းညီလာခံ21ဆုပင်လုံးညီလာခံမှာတိုင်းရင်တိုင်းလက်နက်ကင်ဖွဲ့တွေအားလုံးပါဝင်ခွင့်မရရင်ညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့ရခိုင်မျိုးချစ်ပါတီ APP ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီကြေညာချက်ကိုဩဂုတ်လ21ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးတိုင်းရင်တိုင်းလက်နက်ကင်အဖွဲ့အစည်းတွေအားလုံးပါဝင်ခွင့်မရှိခဲ့ရင်အားလုံးပါဝင်ရေးဆိုတဲ့မူနဲ့စန့်ကျင်နေတဲ့အတွက်ပါတီကဆုံးဖြတ်ပြီးအခုလိုထုတ်ပြန်ရတာဖြစ်တယ်လို့ပါတီဥက္ကဋ္ဌဦးစော်ဝန်းထွန်းကပြောပါတယ်။ရခိုင်မျိုးချစ်ပါတီ APP ဟာ2015ရွေးကောက်ပွဲနဲ့ရပါတီမဟုတ်ပေမဲ့ NRPC ကနေဖိတ်ခေါ်တဲ့နိုင်ငံရေးပါတီတွေရဲ့ဆွေးနွေးပွဲကိုမတက်ရောက်ခဲ့ဘူးလို့ပါတီဥက္ကဋ္ဌဦးစော်ဝန်းထွန်းကပြောပါတယ်။မြန်မာဆွေရတက်နယ်လက်တော်တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်တပ်မတော် AATNLA တောင်ပလောင်တပ်နဲ့ MNDAA ကိုကောင်တပ်ဖွဲ့တွေနဲ့မကြာတင်းမီကအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပေမဲ့တဘောတူညီမှုမရခဲ့ပါဘူး
။ကရင်ပြည်နယ်အတွင်းကနေရက်ဆုံးခွာနေသူများနေရက်ပြန်နေနိုင်ဖို့နဲ့ပြန်လည်ထူထောင်နိုင်ဖို့အရေးကိုကရင်ပြည်နယ်မှာရှိတဲ့အစိုးရအဖွဲ့ရက်ရွာအခြေပြုအဖွဲ့လက်နက်ကင်များနဲ့ NGO တို့ကနေတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဩဂုတ်လ22ရက်နေ့ကဖအံမြို့မှာဆွေးနွေးခဲ့ပြီးနေရက်ပြောင်းမဲ့သူတွေအတွက်အတူတကွပေါင်းစည်းနိုင်ဖို့နဲ့အဓိကစိန်ခေါ်မှုတွေဖြစ်တဲ့နေရာနဲ့ရုပ်ပိုင်းဆိုင်ရာလုံခြုံမှုအပြင်ပညာရေးကျန်းမာရေးအသက်မွေးဝမ်းကြောင်းစတဲ့အခမ်းအနားတွေကိုအတည်ပြုဆွေးနွေးနိုင်တယ်လို့ကရင်ဒုက္ခသည်ကော်မတီက No Blooming Night Sun ကပြောပါတယ်လက်ရှိအချိန်မှာဒုက္ခသည်တွေအတွက်တံပိုးနဲ့အင်ယာတွေဆောက်ထားပေးနေပြီလို့ပြောနေပေမဲ့လည်းအဲ့ဒီတံပိုးနဲ့အင်ယာတွေကိုရွာပုံးရွာရှောင် IDP တွေအတွက်သာဖြစ်ပြီးထိုင်းနိုင်ငံဒုက္ခသည်စခန်းတွေကဒုက္ခသည်တွေအတွက်အင်ယာမရှိသေးဘူးလို့ကရင်ဒုက္ခသည်ကော်မတီ No Blooming Night Sun ကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရေသိတောင်မြို့နယ်မှာဂရုလီတစီနင်းမြုပ်ခဲ့တဲ့အတွက်ကျောင်းလာတက်တဲ့ကျောက်စာတိုင်းကျေးရွာကအထက်တန်းနဲ့အလေတန်းကျောင်းသူလေးဦးသေဆုံးခဲ့ရပါတယ်။ဒီလိုကျောင်းသူတွေရင်းနစ်သေဆုံးမှုအခြေအနေနဲ့ပတ်သက်ပြီးတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်
။ကျောင်းသားကျောက်သူတွေလှေမောက်ပြီးသေဆုံးခဲ့တဲ့ဖြစ်စဉ်အတွက်ဂရုလီသမားကိုရေတပ်ဖွဲ့ကနေအရေးယူဖို့လှုံ့ဆော်နေတယ်လို့ရခိုင်ပြည်နယ်ရေသိတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသန်းနိုင်ကအခုလိုပြောပါတယ်
။လေမောက်တဲ့ကိစ္စမှာဘဒုတ်တိုက်တဲ့လူပေါ်တော့ဗျာဒီမှာရေစခန်းမှာချုပ်ထားတယ်ပြီးတော့ကျွန်တော်တို့အမုန်းသွေးပြီးတော့ဆွေးပြေဖို့လုပ်ရတယ်ဗျာ
ရေသိတော်မြို့နေရန်အောင်ပြန်ကြေးရွာမှာရှိတဲ့အထက်တန်းကျောက်ခွေကိုကျောက်လာတက်တဲ့ကတို့လေဟာဒီလ19ရက်နေ့ကမှောက်ခွေတဲ့အတွက်ကျောက်သူတွေသေဆုံးခဲ့ရတာပါသ တေဆုံးသွားတဲ့ကြောက်သူတွေဟာကြောက်စာတိုက်ကြေးရွာကဖြစ်ပြီးဈေးကုန်တန်းကြောက်စာတိုက်စားတဲ့ကြေးရွာပေါက်တစ်ဆယ်ရွာကကြောက်စာကြောက်သူတွေဟာနေဆိုင်ကတိုးလှေတွေနဲ့ရဲအောင်ပြထားတန်းကြောက်ခွဲကိုကြောက်လာတနေကြရတာပါအလားတူအဖြစ်မျိုးနောက်မဖြစ်ရအောင်မြို့နယ်အာဏာပိုင်တွေနဲ့စေပန်ဌာနကတာဝန်ရှိသူတွေကြီးကြပ်ပေးဖို့လိုတယ်လို့လည်းဦးသန်းနိုင်ကအခုလိုဆက်ပြောပါတယ
်နောက်တော့မဖြစ်အောင်ဆိုကျွန်တော်တို့ကပုံမှန်အနေနဲ့ဟိုကတိုးလှေတွေကိုကြီးကြပ်ဖို့ကမြို့နယ်အာဏာပိုင်တွေစီမလာမြို့နယ်စီမလာအခွင့်အရေးအဲ့ဒါတွေကသတိပြနဲ့ကြီးကြပ်ပြီးတော့အသက်ကြီးစီအင်းကြီးဝတ်စီမှုမှတာလည်းကတော့တိုက်ပြင်းနေလို့ကျွန်တော်ကကြည့်ချရပေါ့ဗျာ
ဒီခဲ့တဲ့ဇွန်လအစောပိုင်းကလေပုံနှကြွမျိုးနဲ့ဂဲကောက်ကြည့်ရွာကနေပိုးချီပန်ကြည့်ရွာကိုကြောက်လာတတ်တဲ့ကတော့စားလေနိုင်မြောက်သားတွေအတဲ့အထာတန်ကြောက်သားကြောက်သူခုနှစ်ဦးသေဆုံးခဲ့ရတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်အခုလို့ကြောက်သားကြောက်သူတွေသေဆုံးရတဲ့အပေါ်မှာစိုက်တယ်မျိုးကအငင်းကြကြောက်စရာတူဖြစ်သူဆရာသန်းထွန်းကသူ့အမြင်ကိုအခုလို့ပြောပါတယ
်ကျောင်းသားလေးတွေဒီကူချောင်းကကျောင်းပဲကြီးဆိုကြတဲ့ကသူကိုတဲပေးမဲ့ကတော့ဟုတ်တဲ့ခံမှုရဲ့ရည်ရှိတယ်မတူတူချက်နမနတက်ကသမ္မတကျောင်းသားဦးတွေတိုင်းပဲပို့ဆောင်ပေးရတယ်။ဒါငါတို့တုံးချက်ကအဲဒီသမ္မတဦးတွေအတွက်ဟိုတက်ကြင်ကြီးလက်ချက်ချက်တွေဖြည့်သွင်းပါလိုက်ရမယ်။အဲဒီသုံးလုံးကလုံးမပါသေးနဲ့အခုလိုကတိုးဆက်လို့ကိုထင်းတို့ဆွဲနေကြမယ်ဆိုတော့ကျွန်တော်တို့အဆိုင်ပြည်တွေကစီကြောင်းပေးနေတဲ့ကလေးတွေတော့ဒီလိုလဲချုံချုံမှုကြုံတွေ့နေရဦးမှာပါပဲ
။ဒီခိုင်ပြင်းတဲ့အတွက်မှာလိုင်စင်ရဆက်လေပေါင်း330ရှိပြီးအဖက်ကအန်ဂျီတွေရှားထားပေးပေမဲ့အဆုံးမပြုတဲ့ကတိုးဆက်လေတွေနဲ့လိုင်စင်မဲ့ကတိုးလေတွေကိုအရေးယူသွားမှာဖြစ်တယ်လို့ပြည်နေစေပန်ဝန်ကြီးဦးမင်းကထုတ်ပေါ်ပြောဆိုထားပါတယ
်ဆက်ပြီးတော့ချင်းပြည်နယ်ဖလားမြို့နယ်စီးရင်တက်တော်ကျဝဲအတွင်းမှာစောက်ထားကြတဲ့အင်ဂျီ300ကျော်ကိုချင်းပြည်နယ်အစိုးရကဖယ်ရှားခိုင်းနေပါတယ်။ဒါကြောင့်အခုလိုမျိုးဖယ်ရှားခိုင်းရတာပါလဲ။အကြောင်းဆုံးကိုတော့ဆလိုင်းရော့ဘတ်ကနေစူးစီးထားပြီးတော့နိုင်ကွန်းအင်ကနေတင်ဆက်ထားပါတယ်ရှင်
။ချင်းပြည်နယ်ဖလားမြို့နယ်စီးရင်တက်တော်ကျဝဲ144တွင်ဘွာပြီးကွင်းနေရာမှာကျူးကျော်တိစောက်ထားတဲ့အင်ဂျီ360ကျော်ဟာအစိုးရရဲ့ခွင့်ပြုချက်မရှိဘဲကျူးကျော်ပြီးတိစောက်ထားလို့ချင်းမြင့်နဲ့ဆိုးရကလည်းဖယ်ရှားခိုင်းတာဖြစ်တယ်လို့ဖလန်းခရိုင်အုပ်ချုပ်ရေးမှူးဦးမိုးစော်ဆိုးကပြောပါတယ
်။ဘွာပြီးကျင်းရဟာလေဟာတွေကအပေါ်ဘေးနဲ့ဖြစ်တဲ့လူတွေမဟုတ်ဘူး။တသက်ဥပဒေနဲ့ကျူးကျော်တာဖြစ်တယ်။ဥပဒေအတိုင်းလေးတော်တယ်။ချင်းမြင့်ဆိုးရဖယ်ရှားနဲ့သူကအချိန်တခုပေးသေးပြီးတတော်ဝင်ကြီးကလည်းလာပြီးတော့တိုင်တဲ့တိုင်ဆက်ဖတ်ပြုတ်ပြီးပြီ။မီလိုမရဘူးဆိုတာလေအပီးလေးပြောထားပြီးဖြစ်တဲ့အတွက်နောက်ဆက်အပီးလေးပြောဖို့ကတော့မရှိတော့ဘူး။ကိုကျင်းရရှိတဲ့လူကိုဥပဒေကတရားစွဲဆိုမယ်
။အင်ဂျီစုစုပေါင်း360ကျော်ရှိတဲ့ဘွာပြီးကွင်းမှာအမှန်တကယ်နေထိုင်သူကလူဦးရေ180ခန့်နဲ့ရှိပြီးဂျန်ရှိတဲ့အိမ်တွေဟာလူမနေပဲမြေနေရာဥရက်နေနဲ့ဆက်လုပ်ထားကြတာဖြစ်တယ်လို့သူကပြောပါတယ်ကျူးကျော်နေထိုင်သူတွေဟာ2015ခုနှစ်ကချင်းမြင့်နယ်တနံတရားမှာကြားရောက်ခဲ့တဲ့တဘာဝဘေးဒဏ်ခံခဲ့ရတဲ့သူတွေလို့အကြောင်းပြပေမဲ့ချင်းမြင့်နယ်ဆိုရရဲ့ကွင်းစင်းစစ်ဆေးချက်ရကတော့အမှန်တကယ်ရေဘေးဒုက္ခတွေမဟုတ်ဘူးလို့ဖလန်းခရံအုပ်ချုပ်ရေးမှူးကပြောပါတယ်အဆိုပါတိရမှာနေထိုင်ခဲ့တဲ့ဥထွန်ကျုံလုံးကတော့တို့တွေဟာဒုက္ခတဲ့စိတ်မှန်ဖြစ်လို့တခြားမှနေစရာမရှိတာကြောင့်ဒီကိုပြောင်းရွှေ့လာတာဖြစ်တယ်လို့ဆိုပါတယ
်။တဘာဝအန္တရာယ်နဲ့ဒုက္ခတဲ့မဟုတ်ဘူးဆိုတာဒုက္ခတဲ့မဟုတ်ရင်ဒီရန်ကုန်မန္တလေးပြောင်းရှင်နဲ့ကလေးမျိုးမှာတဟန်းမှမရှိနဲ့ဒါပေမဲ့ဒုက္ခတဲ့ဆိုတာအမျိုးမျိုးဒုက္ခတဲ့နဲ့လာကြတယ်။တောင်ပေါ်မှာပြူဒုက္ခမြေပြန့်ကဒီပြအန္တရာယ်နဲ့လာကြတယ်ဘဝဒုက္ခတဲ့ပြီးရောရောပေါင်းဆောင်ကဒုက္ခတဲ့တွေလာကြတယ
်ချင်းမီနဲ့တက်တော်ရေးရဝန်ကြီးဥမန်ဟန်သားကတော့ကျူးကျော်နေထိုင်သူတွေအနေနဲ့ပြည်내ဆိုးရွားကရေယူဆိုင်ရာချင်းမပြုတ်ခင်မှာမိမိတို့ဘာသာပြောင်းရွှေ့ကြရင်အကောင်းဆုံးဖြစ်မယ်လို့ပြောပါတယ်
အဝိညာဉ်လာပြီးတော့ဒုက္ခပဲမဟုတ်ပဲနဲ့ဒီနေရာကိုဥထားတာကိုပုရိယအေးယူဆောင်ရဲ့အစ်မပြုတ်မီမှာကိုကကိုကိုပစ္စည်းကိုကိုသိမ်းလိုက်ဘာမှအေးယူဆောင်ကြောင်းဒါချင်းဆုံးမယ
်ပြောင်းရွှေ့ရေးကိစ္စနဲ့ပတ်သက်ပြီးတော့ဥပဒေကြံပေးတဲ့နဲ့တိုင်ပင်ပြီးပြည်နယ်ဆိုရရဲ့ဆုံးဖြတ်ချက်အတိုင်းအေးယူဆောင်ရွက်သွားမယ်လို့တည်တုံရေးရဝန်ကြီးဥမန်ဟန်သားကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းလူထုအခြေပြုအဖွဲ့အစည်းတွေကနေတန်လွင်မြစ်ပေါ်ရေကာတာတိဆောက်ရေးစီမံကိန်းနဲ့ဆက်လင်းပြီးထိုင်းနိုင်ငံမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။မြမတက်မတော်နဲ့ကချင်လူလက်ရေးတက်မတော် KIA ကြားကချင်ပြည်နယ်နေရတော်တော်များများမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
26ဆိုင်တိုင်းရင်သတင်းတော့တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သောတာရှင်များခင်ဗျာနိုင်ငံအစိုးရအုပ်ချုပ်ရေးအာဏာကိုနှောက်ယှက်ဟန်တားမှုနဲ့ဆွတ်ဆွဲခံရတဲ့တရုတ်လူမျိုးလူခွင့်ရေးကာဝယ်စောင့်ရှောက်သူတဦးကိုပြစ်ဒဏ်စီရင်လိုက်တဲ့ပေါ်နိုင်ငံတကာလူမှုအဖွဲ့အစည်းတွေနဲ့လူခွင့်ရေးစောင့်ကြည့်လေ့လာနေသူတွေကစိုးရိမ်ပူပန်မှုဖြစ်ရတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ 2015年ဇူလိုင်လအတွင်းတနင်္ဂနွေနေ့တိုင်းဒါနဲ့တရားဥပဒေရေးရာအတိုင်းဝန်းကိုဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုပြုလုပ်ခဲ့မှုနဲ့လူခွင့်ရေးရှင်းနေတွေတက်ကြွလှုပ်ရှားသူတွေစုစုပေါင်း300ကျော်ကိုဖမ်းဆီးထိန်းသိမ်းပြီးတော့စစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်။တနှစ်ကြာလပြီးအချိန်မှာတော့လူပေါင်း20လောက်ကိုဆက်လက်ထိန်းသိမ်းထားပါတယ်။မကြာသေးခင်တုန်းကတော့ရှင်းနေဝန်ယူအပါအဝင်အ ာဖြစ်တယ်လို့ဝန်ခံခိုင်းခဲ့ပါတယ် Mrs. Wan နဲ့သူမရဲ့ခင်မုံအပြင်သူတို့ရဲ့လုပ်ဖို့ကံပဲရှင်းနေဘောင်လော်ယွန်းကိုအမကန်နဲ့ပြန်လွှတ်ပေးလိုက်တယ်လို့တရုတ်အာဏာပိုင်တွေကကြေညာခဲ့ပါတယ်ဒါပေမဲ့သူတို့ဘယ်နေရာမှာရှိတယ်ဆိုတာကိုတော့မေးခွန်းထုတ်နေကြသေးရှိပါတယ်ဩဂုတ်လဇာမင်းမှာတော့လူခွင့်ရေးကာကွယ်လှုပ်ရှားသူ၄ဦးကိုအပြစ်ရှိတယ်လို့တရားရုံးတစ်ခုကဆုံးဖြတ်ခဲ့ပြီး၃နှစ်ဆိုင်းငံ့ထောင်ဒဏ်ကနေထောင်ဒဏ်9နှစ်ခွဲအထိပြစ်ဒဏ်ကြီးချမှတ်လိုက်ပါတယ်အဲ့ဒီ၄ဦးထဲမှာအစိုးရစန့်ကျင်သူတွေနဲ့လူနည်းစုဘာသာရေးအဖွဲ့အစည်းတွေကရက်တီပေးနေတဲ့ပေကျင်းဖန်ရူအီရှင်းနေအဖွဲ့ရဲ့ဒါရိုက်တာရှင်းနေဇောင်ရှီဖန်သူ့ရဲ့လူဖို့ကံပဲဇိုင်ယန်မင်းလူခွေလှုပ်ရှားသူဟူရှီချန်နဲ့တရုတ်နိုင်ငံကခရစ်ယာန်ဖျားเจ้าများအသင်းဝင်ဂေါဟောက်ယိုတို့ဖြစ်ကြပါတယ်ဝင်ခံခဲ့ရသူအမျိုးသား၄ဦးဟာအတင်းအဓမ္မစီခိုင်းခံခဲ့ကြရတာဖြစ်ပြီးမှားယွင်းစွာပြုလုပ်တဲ့တရားစီရင်မှုတစ်ခုဖြစ်တယ်လို့ HRW လူခွေအဖွဲ့ကြီးကပြောဆိုလိုက်တယ်လို့ရှင်းနေတွေနဲ့တက်ကြွလှုပ်ရှားသူတွေအပေါ်ချမှတ်တဲ့တရားစီရင်မှုဟာဟန်ဆောင်ပြုလုပ်တဲ့နိုင်ငံရေးသာဖြစ်ပြီးတရုတ်အစိုးရအနေနဲ့တရားစီရင်ရေးနဲ့လူခွင့်ရေးကိစ္စတွေအပေါ်ဘယ်သူမှမေးခွန်းမထုတ်ရဲအောင်ပြုလုပ်တာဖြစ်တယ်လို့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကပြောပါတယ်။နိုင်ငံအစိုးရရဲ့အုပ်ချုပ်ရေးအာဏာကိုနှောက်ယှက်ဟန်တားတယ်ဆိုပြီးတော့တရုတ်လူမျိုးလူခွင့်ရေးကာကွယ်စောင့်ရှောက်ပြီး၄ဦးပေါ်ပြုလုပ်ခဲ့တဲ့ဆွတ်ဆွဲချက်တွေရဲ့နောက်ကွယ်မှာနိုင်ငံရေးပြောကားတွေပါနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့သတင်းပြန်ကြားရေးဆက်ဆံရေးရုံးဒါရိုက်တာအဲလစ်ဘက်ထရူဒိုကပြောဆိုပါတယ်။နောက်ပြီးလီဖန်အပါအဝင်2015ခုနှစ်ဇူလိုင်လ9ရက်နေ့ကဖမ်းဆီးခံခဲ့ရပြီးတရားစီရင်ဖို့စောင့်ဆိုင်းနေစေရှေ့နေတွေနဲ့တက်ကြွလှုပ်ရှားသူဒဒါစင်ဟာသူတို့ရဲ့မိသားစုတွေသူတို့ရွေးချယ်တဲ့အကျိုးဆောင်ရှေ့နေတွေနဲ့လည်းတွေးဆုံခွင့်မပြုဝဲထားတယ်လို့သူမကမှတ်ချက်ပြုပါတယ်။တရုတ်အစိုးရကရှေ့နေတွေလူခွင့်ရေးတက်ကြွလှုပ်ရှားသူတွေကိုရည်ရွယ်ချက်ရှိရှိနှိပ်ကွပ်နေတဲ့ဟာတရုတ်နိုင်ငံရဲ့တရားစီရင်ရေးဖွံ့ဖြိုးတိုးတက်မှုနဲ့တရားဥပဒေစိုးမိုးမှုပေါ်အလေးထားမှုကိုအထင်မြင်သိစေတယ်လို့ထူးထူးကပြောပါတယ်။တရုတ်အစိုးရအနေနဲ့ပြစ်ဒဏ်စီရင်ထားပြီးဖြစ်သူဖမ်းဆီးထိန်းသိမ်းထားသူရှေ့နေတွေနဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကိုပြန်လွှတ်ပေးဖို့ကျွန်တော်တို့ကတောင်းဆိုပါတယ်လို့ပြောပါတယ်။သူတို့ပေါ်တရားစွဲဆိုမှုတွေကိုချက်ချင်းအဆုံးသတ်ပြီးလွတ်လပ်စွာလှုပ်ဆောင်ခွင့်နဲ့သူတို့ရဲ့လှုပ်ရှားမှုတွေကိုခွင့်ပြုဖို့တောင်းဆိုပါကြောင်းပြောဆိုလိုက်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။တရရှင်တို့ခုနားဆင်ကြကြတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းကိုသိစေရပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးတက်ကကြီးညာပေးပါမယ်ရှင်။
လတ်တမကအတွင်းမှုချုပ်မစ္စတာဘန်ကီမွန်ဟာဩဂုတ်လ30အင်္ဂါနေ့ညနေမှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပြီးဒေါန်ဆန်းစုကြည်နဲ့တွေ့ဆုံကပူတွဲသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပါတယ်။ဩဂုတ်လ31ရက်နေ့မှာကျင်းပမယ့်27ရာစုပင်လုံငင်းချိုင်းညီလာခံကိုလည်းတက်ရောက်ဖို့ရှိပါတယ်။ကျသပရီနေ့ည17နာရီကပြင်းအားလေးရှိတဲ့နောက်ဆက်တွဲငရင်းတစ်ခုတပိတ်ချင်းမျိုးအရှိတောင်ဘက်ကိုဗဟိုပြုပြီးတော့လှုပ်ခတ်ခဲ့ပါတယ်။ထိခိုက်ပျက်စီးမှုရှိမရှိတော့မသိရသေးပါဘူး။ဗိုလ်တူးနဲ့လှုပ်ခတ်ခဲ့တဲ့ပြင်းအား68ငရင်းတန်းကြောင့်ပျက်စီးသွားတဲ့နေရာတွေကိုသမရဦးထင်ကျော်နဲ့ပြည်ထောင်စုဝန်ကြီးတချို့တွားရောက်ကြည့်ရှုခဲ့ပါတယ်။ဗိုလ်တူးနဲ့အားပြင်းငရင်းတန်းခံခဲ့တဲ့အီတလီနိုင်ငံအလဲပိုင်းအမာထရစ်မြို့ကလေးမှာချက်သက်ပရင်းနေမှာလဲပြင်းအား 4.3 ရှိတဲ့နောက်ဆက်တွဲငရင်းထပ်ပြီးတော့လှုပ်ခဲ့ပါတယ်။ပြင်သစ်ဆောက်လို့တင်မောဆောက်လို့ရေးကုမ္ပဏီတခုကအိန္ဒိယရေးတဲ့အတွက်ဆောက်လုပ်နေတဲ့ရေငုပ်တင်မောတွေရဲ့တိုက်ခိုက်ရေးစွမ်းရည်တွေနဲ့ပတ်သက်ပြီးလျှို့ဝှက်အချက်လက်တွေကိုအကြီးအကျယ်ပေါက်ကြားမှုကြောင့်ဒီလုံခြုံရေးချုပ်ဖောက်မှုနဲ့ပတ်သက်ပြီးအိန္ဒိယအစိုးရကစုံစမ်းစစ်ဆင်နေတာဟာဆောက်လုပ်နေတဲ့ရေငုပ်တင်မောတွေရေချဖို့အတွက်ကြံ့ကြာစေမှာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်စီစဉ်ထုတ်လုပ်ရမှုကမန်ရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်။ကျမကတော့နနာချမ်းပါရှင်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.